Welcome to the Voice of America in Burmese.
မြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးရန်ဒဏ်ဘောင်းကကြွေးပါစေကြောင်းဆုတောင်းမေတ္တာပို့သပါရစေ။2022ခုနှစ်ဇွန်လ19ရက်စနေနေ့ပဲ VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ COVID-19 ရေပေါ်ခြင်းနေကြောင်း VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုအစီအစဉ်ကိုရေဒီယိုကနေဖမ်းယူနားဆင်နိုင်တယ်လို့ VOA website burmese.voanews.com နဲ့ Facebook VOA Burmese News တို့မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီနေ့ညအစီအစဉ်မှာမြန်မာနဲ့နိုင်ငံတကာသတင်းတွေကိုအရင်ပြောပြပြီးတဲ့နောက်သတင်းလော်ရီထဲမှာဆိုရင
်ဇွန်လ19ရက်နေ့မွေးနေ့ရှင်ဒေါအောင်ဆန်းစုကြည်အပါအဝင်ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားပေါင်း4000ကျော်ကိုဂုံပြုအောင်မေ့တတိယကျင်းအဖြစ်နဲ့ဒီပန်းတပိတ်တိုက်ပွဲကိုဆင်နွှဲရခြင်းဖြစ်ပါတယ်ခင်ဗျ။
မန္တလေးကတပိတ်ခေါင်းဆောင်သူဖြစ်သူဒေါက်တာဒေဇာဆန်းရဲ့ပြောဆိုချက်အပြည့်စုံနဲ့အတူဒီကနေ့ဆင်နွှဲကြတဲ့ပန်းတပိတ်အကြောင်းပြောပြပါမယ်။မနေ့ပြန်ကတော့ကပ္ပဒုက္ခတွေများနေဖြစ်ပါတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာနဲ့ရခိုင်ဒုက္ခတွေအိမ်ပြန်ဖို့အရေးကြီးပါပြီလားအထူးသတင်းဆောင်မတစ်ပုဒ်မှစောင့်မျှော်နားဆင်ပါတခါမြန်မာအရေးအမေရိကန်ကွန်ဂရက်လွှတ်တော်ကနေဥပဒေတရားထွက်လာဖို့အမေရိကန်ရောက်မြန်မာတွေဂျိုးပန်းနေကြတာနဲ့အွန်လိုင်းပေါ်မှာအားရှောင်းနယ်ပွားဆန့်ကျင်ပြောဆိုနေကြတဲ့အကြောင်းနားဆင်ရပါမယ်သတင်းပတ်ဆင်ကဏ္ဍတွေအဖြစ်လူခွေးဆိုင်ရာဒုအတန်းစီစဉ်တဲ့ချင်းပြည်နယ်ကအိုးရင်စွန့်ထွက်ပြေးရသူတွေအကြောင်းစနေညစကားဝိုင်းတို့ကိုထုတ်လွှင့်မှုရှိပါတယ်။ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်သိမ်းပြောပြပါမယ်။ဒီကနေ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့86နှစ်ပြည့်မွေးနေ့ဖြစ်ပြီးနိုင်ငံတော်ဝန်ဒေသအတော်များများမှပန်းတပိတ်ဆင်နွှဲပြီးတော့အထိမ်းအမှတ်ပြုခဲ့ကြပါတယ်။စစ်တပ်ကနေအိမ်ကျဲကျုံနဲ့ထိန်းသိမ်းခဲ့တဲ့အောက်မှာမွေးနေ့အကြီးကြီးဂျုံကယ်ဘူးတဲ့ဒေါက်ဆန်းစုကြည်ဟာဒီနှစ်မှာလဲအာနာဒင်းစစ်ကောင်စီကဖမ်းဆီးခံလိုက်ရခြင်းမွေးနေ့နဲ့ထပ်ကြုံရတာပါဒေါ်ဆန်းစုကြည်အများပြည်သူမြင်ကွင်းရှိထွက်လာခြင်းတိုင်းမှာပန်းပန်ထားလေးရှိတာကိုအထိမ်းအမှတ်ပြုပြီးဒီကနေ့မှာအမျိုးသမီးတွေသာမကအမျိုးသားတွေကပါပန်းပန်ပြီးတော့ဆီအာနာဒင်းမှုစန့်ကျင်ရေးတပိတ်ဆင်နွှဲကြပါတယ်တချို့ဒေသတွေမှာမွေးနေ့ပွဲလုပ်ခဲ့ကြတဲ့အထက်ကချင်ပြည်နယ်ဖားကံမြို့လည်းပါဝင်ပါတယ်ဒေါ်ဆန်းစုကြည်မွေးနေ့ကိုအကြောင်းပြုပြီးမြန်မာပြည်နဲ့မြန်မာနိုင်ငံသားများဘေးအန္တရာယ်တွေကလွတ်မြောက်ကင်းဝေးစေဖို့အတွက်ဘာသာပေါင်းစုံဆုတောင်းပွဲတစ်ခုကိုလည်းအွန်လိုင်းကတဆင့်လုပ်ခဲ့ကြပြီးတော့ကမ္ဘာတဝန်းကယဟန်တန်ဃာတော်တွေနဲ့လူပုဂ္ဂိုလ်တွေတက်ရောက်ခဲ့ကြပါတယ်။ရန်ကုန်မြို့တမိုင်းရက်မှာတော့လူငယ်တွေဦးဆောင်တဲ့လျှက်တပြက်ဆန္ဒပြပွဲတစ်ခုလုပ်ခဲ့တာမှာလူထုကပါပူပေါင်းပါဝင်ခဲ့ကြတာတွေ့ရပါတယ်။အချို့နေရာတွေမှာတော့ပန်းပန်ထားသူတွေကိုစစ်တပ်နဲ့ရဲကစစ်ဆေးမြင်းမြန်းလာဖမ်းခေါ်သွားတာတွေရှိခဲ့တယ်လို့ရန်ကုန်မြို့ကံတွေကပြောပါတယ်စစ်တပ်ကအာဏာသိမ်းယူခဲ့တာအခုဆိုရင်လိလခွဲကျော်လာချိန်ထိဒါကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကနေ့စဉ်ဆက်ရှိနေသေးပါပဲဆန္ဒပြသူတွေထဲမှာဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီကိုထောက်ခံသူတွေသာပါတာမဟုတ်ပဲဝေဖန်ပြောဆိုခဲ့သူတွေလည်းပေါင်းအမှားတယ်ဇနပြဘော်တွေစစ်တပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ခိုက်တာတွေကြောင့်ဒီကနေ့အထိဆိုရင်တည်ဆုံရသူပေါင်း850ထက်မနည်းရှိပြီဖြစ်တယ်လို့ဖမ်းဆီးတရားစွဲထောင်ချခံရသူပေါင်းကလည်း9000နီးပါးရှိပြီလို့နိုင်ငံရေးချင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံထဲကိုစစ်လက်နက်တွေမရောက်အောင်တားဆီးဖို့အပါအဝင်တောင်းဆိုချက်တွေပါဝင်တဲ့စွန့်ဘက်ချက်တရက်ကိုတောက်ကြနေကကျင်းပတဲ့ကုလသမဂ္ဂထူးထူးညီလာခံမှာအဖွဲ့ဝင်နိုင်ငံအများစုရဲ့ထောက်ခံချက်နဲ့အတည်ပြုခဲ့ပါတယ်မြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချတာတကဘာလုံးအနေနဲ့ပိတ်ပင်ဖို့လူခွင့်ရေးဖွဲ့တွေအပါအဝင်အမေရိကန်ဥရောပနဲ့တခြားနိုင်ငံတချို့ကတောင်းဆိုထားသလိုမဟုတ်တာကြောင့်ဒီအဆုံးဖြတ်ချက်ဟာအာမခံလှဘူးလို့ဝေဖန်ကြတာတွေရှိပါတယ်။ဒါပေမဲ့လည်းဘဲလာရုစ်နိုင်ငံရဲ့တောင်းဆိုချက်ကြောင့်မဲခွဲခဲ့ရတဲ့ဒီအဆုံးဖြတ်ချက်ကိုကုလအဖွဲ့ဝင်119နိုင်ငံကထောက်ခံပြီး36နိုင်ငံကကြားနေပြီးတော့ဘဲလာရုစ်တနိုင်ငံတည်းကပဲကန့်ကွက်ခဲ့တာထောက်ခံတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့အတူတခြားအာဆီယံ၅နိုင်ငံဖြစ်တဲ့အင်ဒိုနီးရှား၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့ဗီယက်နမ်တို့ကထောက်ခံခဲ့တာမြန်မာစစ်တပ်ရဲ့အဓိကမာမိတ်တွေဖြစ်ကြတဲ့တရုတ်နဲ့ရုရှားတို့ကမဲမပေးပဲကြားနေခဲ့တာတွေကိုထူးခြားချက်ဖြစ်ထောက်ပြကြတာတွေလည်းရှိပါတယ်။အဲ့ဒီစည်းဝေးမှာမြန်မာနိုင်ငံဘက်ကတယောက်သူကတော့ဂျားကာလာမျိုးသားညီညွတ်ရေးအစိုးရ NUG ကိုကူစားပြုတဲ့တန်မကြီးဦးကျော်မိုးထွန်းမှာကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေအနေနဲ့မဖြစ်မနေလဲနာဖို့မလိုတဲ့အခုဆုံးဖြတ်ချက်ထဲမှာလူထုတရားလုံးကိုကိုစားပြုတဲ့အရသာဆွေရအုပ်ချုပ်ရေးပြန်ဖော်ဆောင်ဖို့ဖမ်းဆီးထားသူအားလုံးကိုချက်ချင်းပြန်လွတ်ပြီးသူတို့အတွက်တရားမျှတမှုရအောင်လုပ်ပေးဖို့အကြမ်းဖက်လူရက်တွေကိုချက်ချင်းရပစ်ဖို့သတင်းသမားတွေအပေါ်နဲ့အင်တာနက်နဲ့ဆိုရှယ်မီဒီယာတွေအပေါ်ကန့်သတ်ထုတ်ချက်ထားတာတွေကိုရုပ်သိမ်းပေးဖို့လူသားစာနာမှုအကူအညီလိုအပ်နေသူတွေစီအကူအညီတွေဘေးရန်အနှောက်အယှက်ကင်းစွာပေးပို့နိုင်ဖို့ဆိုတာတွေကိုတောင်းဆိုထားပါတယ် အထူးတင်ညီလာခံမှာအခုဆုံးဖြတ်ချက်ချမှတ်ခဲ့တဲ့ဒီရက်ထဲမှာပဲလူမျိုးရေးကောင်စီမှလည်းမြန်မာအရေးလူသဘောတကပိတ်စည်းဝေးတစ်ခုလုပ်ခဲ့ပါတယ်။လူမျိုးချိုးရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ရှော်နာဘူဂနာကအထူးတင်ညီလာခံမှာရောလူမျိုးရေးကောင်စီမှပါအစီရင်ခံတင်ပြခဲ့ပြီးမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာကတင်ညီညွတ်ထက်ဝန်ဝန်လို့ဆောင်ကြဖို့ထပ်ပြီးတိုက်တွန်းခဲ့ပါတယ်။အီရန်သမရယူကောက်ပွဲမှာဝင်ပြိုင်ခဲ့သူပြည်ပြင်ပြောင်းလဲရေးဝါဒီတူကသူ့ရဲ့ပြိုင်ဘက်ဖြစ်တဲ့ပြင်းထန်တဲ့ရှိုးဆွဲဝါဒီတရားသူကြီးချုပ်အီဗရာဟင်ရိုက်စီကိုသူရှုံးသွားတယ်ဆိုတာလက်ခံပြောဆိုခဲ့ပါတယ်။ခေါင်းဆောင်ကြီးအယာတိုလာအာလီခါမေနီရဲ့ဦးဆောင်မှုအောက်မှာအဆိုတော်ရဲ့အစိုးရအနေနဲ့ကျွန်တော်တို့နိုင်ငံအေဂျင်တာယာကပြောလောင်အောင်လှုပ်ဆောင်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဆိုပြီးအီရန်ဘိုဘန်အကြီးအကဲဟောင်းအဘဒူနဆာဟမဒီပြဖို့တဲ့စာရဲမှာပြောထားတဲ့အကြောင်းသတင်းတွေမှာဖော်ပြကြပါတယ်။အီရန်သမ္မတယူကော့ပွဲတွေတောက်ကြနေကမဲပေးသူအရေးအတွက်နေခဲ့တယ်လို့ရိုက်စီကိုပြန်နိုင်လောက်တဲ့တခြားသမ္မတလောင်းတွေလည်းမရှိခဲ့တော့ပါပဲ။ကမ္ဘာလုံးဆိုင်ရာကြက်တဲတစ်ခုဖြစ်တဲ့ဒုက္ခသည်အရေးကိုကူညီဖြည့်ရှင်းဖို့ဂျိုးပန်ချက်တရအနေနဲ့ကနေဒါနိုင်ငံကဒီနှစ်မှာဒုက္ခသည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအရေးအတွက်ပို့ပြီးလက်ခံမယ်လို့ပြောလိုက်ပါတယ်။ဒီနှစ်မှာဒုက္ခသည်36,000ကိုလက်ခံဖို့ကနေဒါကရည်မှန်းထားပါတယ်။ဒီလူတွေဟာကနေဒါနိုင်ငံထဲမှာရောက်နေပြီးသားအကာအကွယ်ပေးထားသူတွေနဲ့မတူပဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီ UNHCR လို့အဖွဲ့အစည်းတွေကကနေဒါနိုင်ငံကိုတိုက်ရိုက်လွှဲပြောင်းပေးသူတွေဖြစ်ပြီးရောက်တာနဲ့ဒုက္ခတွေအဆင့်တက်မှတ်ပေးလိုက်တာဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Gender Women မှာစနေနေ့ညပိုင်း VOA American ဖန်ရဲ့ထိတဲ့ရောင်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။တကမ္ဘာလုံးမှာ COVID ပိုးတွေ့ရှိသူစုစုပေါင်း 189.8 သန်းအထိရှိလာပြီးသေဆုံးရသူကလည်း 4 သန်းခန့်ရှိသွားပြီလို့ Johns Hopkins တက္ကသိုလ် Coronavirus လေ့လာရေးဌာနကထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ကြရာအမေရိကန်မှာ COVID-19 ပိုးကူးစက်သူအများဆုံးဖြစ် 33.5 သန်းနဲ့အိန္ဒိယမှာတော့ဒုတိယအများဆုံး 29.8 သန်းဖြစ်အရင်ကွာခဲ့တဲ့ပထမနာကိုကပ်လာနေပါပြီ။ COVID ထိန်းချုပ်မှုတွေပြန်လျှော့ခဲ့တဲ့အိန္ဒိယမှာကူးစက်များဗီဇပြောင်းပိုးတွေ့ခဲ့ပြီးအခုလိုတဟုန်တိုးတက်လာချိန်မှာဂျာမနီဝန်ကြီးချုပ်အန်ဂျလာမာကန်နဲ့ပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်တို့ကလည်းအခြားဥရောပနိုင်ငံတွေအနေနဲ့ဒီဗီဇာပြောင်းမျိုးကွဲတဲ့ကိုတတိကြီးကြီးစောင့်ကြည့်ပြီးနေဆက်ပြန်ဖွင့်မူဝါဒတွေကိုချိတ်ဆက်ညှိနှိုင်းလုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။ဂျာမနီဝန်ကြီးချုပ်မာကယ်ကမဖြစ်မနေတတိကြီးကြီးထားလို့ကိုလိုနေပါသေးတယ်။ဒါမှအခုနေရာဒီမှာလွတ်လပ်မှုအပြည့်မရရင်တောင်အတော်များများရလာမှာပါလို့ကျင်းပြသမရနဲ့ဘာလင်မှာအလို့တဘောညစာမစားခင်ဖူးတွဲသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်ခင်ဗျ။ COVID ကာကွယ်ဆေးအညီအမျှမရတာကြောင့် COVID-19 ရောဂါကစင်ရချမ်းသာခွဲခြားဖြစ်လိုက်ပြီးကမ္ဘာအစိုးရဆုံးနိုင်ငံတွေနဲ့ခန္ဓာရည်အနည်းဆုံးပြည်သူတွေကိုပိုအကြီးအကျယ်အထိနာစေခဲ့ပြီလို့ WHO အကြီးအကဲကအလေးနဲ့ထောက်ပြလိုက်ပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ချုပ် Tedros Adhanom Ghebreyesus ကနောက်ထပ်မှကာကွယ်ဆေးသွားစုနေရင်ဒီနေ့သေဆုံးနေရသူတွေဒီနေ့ရောဂါပိုးဝင်နေသူတွေနဲ့ဒီနေ့အန္တရာယ်ကျရောက်နေသူတွေအတွက်တော့အများကြီးကိုနောက်ကျသွားပါလိမ့်မယ်ဆိုပြီးအခုလိုဝေဖန်သတိပေးလိုက်ပါတယ
် Even after 18 months the ineffective use of public health and social
ဆက်ရှင်လာကြရတဲ့တရားပြည်သူ့ကျန်းမာရေးနဲ့လူမှုရေးရင်းမြစ်တွေကိုကြည့်အောင်အသုံးမပြုနိုင်ကြတာကြောင့်လူမှုရေးရာတသားတဲ့ပြည်နဲ့ကာကွယ်ဆေးရာရေးဆိုင်ရာမညီမျှမှုတွေပို့ဆိုးသွားစေပါတယ် COVID-19 အတွက်ဗီဇာပြောင်းပြီးပြည်နဲ့တက်ပြတ်ခွင့်ဆက်ပေးလိုက်တာပါလို့ပြောသွားတာပါတပြည့်ချင်းညွှန်ကြားမှုချုပ် Gabrielsis ကဆက်ပြီးကိုဗစ်ကာကွယ်ဆေးအညီအမျှမဖြန့်ဝေနိုင်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာအားနည်းခဲ့မှုကြီးကြောင့်ချမ်းသာတဲ့နိုင်ငံတွေမှာကာကွယ်မှုရလာပေမဲ့ဆင်းရဲတဲ့နိုင်ငံတွေမှာတော့အကာအကွယ်မဲ့သွားပြီးကမ္ဘာဒေသတိုင်းမှာပိုးတွင်းမှုနဲ့သေဆုံးမှုတဟုန်ကျိုးတက်လာတဲ့နိုင်ငံတွေအသီးသီးပေါ်လာနေပါပြီလို့ဆက်ထောက်ပြလိုက်ပါတယ်ခင်ဗျ။ကမ္ဘာပေါ်မှာကာကွယ်ဆေးအများဆုံးထုတ်တဲ့အိန္ဒိယအနေနဲ့ပြည်တွင်းလူအမှုကိုဖြည့်ဆည်းပြီးရင်တခြားနိုင်ငံတွေအတွက်ကိုဗစ်ကာကွယ်ဆေးပြန်ပေးဖို့ဆန္ဒရှိထားပါတယ်လို့ဆိုလိုက်ပါတယ်။အိန္ဒိယ COVID-19 အထူးလုပ်ငန်းဖွဲ့အကြီးအကဲကအိန္ဒိယလူရေရဲ့ကြီးမားတဲ့ချိုးစားကိုကာကွယ်ဆေးထိုးပေးဖို့ပြည်တွင်းအရေးပေါ်လိုနေတာကိုသုံးလောင်းထားနိုင်ပြီတာနဲ့တခြားနိုင်ငံတွေအတွက်ကာကွယ်ဆေးထောက်ပံ့ရေးပြန်လုပ်ပေးမှာပါလို့မနေ့က AP သတင်းဌာနနဲ့အင်တာဗျူးမှာပြောလိုက်တာပါ။ အရင်တော့ဆိုရင်အိန္ဒိယမှာကာကွယ်ဆေးစထုတ်ခဲ့တဲ့အခုနှစ်ဆန်းမှာပဲတခြားနိုင်ငံတွေကိုလည်းတပြိုင်တည်းကာကွယ်ဆေးတွေအများကြီးကူညီပို့ပေးခဲ့တာကိုလည်းအမှတ်ရစေခြင်းပါတယ်လို့ဒေါက်တာဘောကဆက်ရှင်းပြခဲ့ပါတယ်တကယ်တော့အိန္ဒိယအနေနဲ့ဇန်နဝါရီလကစပြီးမြန်မာပါဝင်နိုင်ငံပေါင်း90ကျော်အတွက်ကာကွယ်ဆေးသန်းပေါင်းများစွာကူညီပို့ပေးခဲ့ပေမယ့်နိုင်ငံ내ကိုဗစ်ကူးစက်မှုတွေပြန်မြင့်တက်သွားချိန်မှာရပ်ဆိုင်းခဲ့တာကြောင့်ခွန်ပြိုဆဲနိုင်ငံများစွာမှာကာကွယ်ဆေးဆက်ထုတ်ဖို့မလုံမလောက်ဖြစ်ခဲ့ရပါတယ်ခင်ဗျ။ထိုင်းနိုင်ငံမှာတော့ပြည်တွင်းထုတ်ကိုဗစ်ကာကွယ်ဆေးကိုလူတွေမှာစစံသက်နေပါပြီ။နိုင်ငံ내ကိုဗစ် -19 ကူးစက်မှုလိုင်းအဆိုးဆုံးစခံနေရပြီးနိုင်ငံခြားကနေကိုဗစ်ကာကွယ်ဆေးအများမှားယူတင်သွင်းနေချိန်မှာပဲထိုင်းသိပ္ပံပညာရှင်တွေဂျိုးပန်းထုတ်လုပ်နေတဲ့ကာကွယ်ဆေးလေးမျိုးတွေကနှစ်မျိုးကိုစစံတော့မှာပါဗြိတိန်ရဲ့ AstraZeneca ကုမ္ပဏီခွင့်ပြုချက်နဲ့အခုလိုထုတ်နေတာပါလက်ရှိကိုဗစ်လိုင်းဒဏ်ခံရခြင်းတတော်ပြည်တွင်းဖြစ်ကာကွယ်ဆေးတွေကိုအမြောက်များထုတ်ဖို့မမီတော့ပေမဲ့အိန္ဒိယမျိုးကွဲတဲ့အတွက်ပြစ်မှတ်ထားပြီးနောက်နှစ်မှာဖြည့်ဆွက်ကာကွယ်ဆေးအလုံးလောက်ထုတ်နိုင်ဖို့အပြင်မြန်မာပါဝင်အိန္ဒိယနိုင်ငံတွေပါကူပေးဖို့တော့မျှော်လင့်ထားပါတယ်ထိုင်းကာကွယ်ဆေးထုတ်လုပ်ရေးကိုဦးဆောင်နေတဲ့ချူလာလောင်ကွန်တက္ကသိုလ်ကာကွယ်ဆေးသုတေသနဌာနကဒေါက်တာကီယက်ရော့ဆမ်ခမ်ကအခုကာကွယ်ဆေးတွေကိုအိန္ဒိယနဲ့တောင်အာဖရိကကလိုဗီဇာပြောင်းမျိုးကွဲသစ်တွေကိုဆက်ကာကွယ်နိုင်ရေးအတွက်ထုတ်သွားနိုင်ဖို့မဟာဗျူဟာချထားတယ်လို့ဆိုပါတယ်။လလော့ဆယ်မှာတော့ထိုင်းနိုင်ငံအနေနဲ့ကိုဗစ်ခံနိုင်ရေးပြည်သူများကြားပေါ်လာနိုင်ရေးအတွက်နိုင်ငံခြားကကာကွယ်ဆေးတွေကိုအားကိုးတင်ပြနေရပြီးတရုတ်ကဆိုင်နိုဗက်ကာကွယ်ဆေးသန်းနဲ့ငယ်ဝယ်ယူတာအမေရိကန်တို့ Pfizer, Moderna နဲ့ Johnson & Johnson နောက်တရုတ်ရဲ့ Sinopharm ကာကွယ်ဆေးတွေကိုဝယ်ယူဖို့လုပ်နေပါတယ်ခင်ဗျာ။စနေညပိုင်း VOA American တန်ရဲ့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်စီစဉ်တွေကိုနားဆင်ရတော့မှာပါခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်တဲ့နိုင်ငံတော်ဝန်ကမြို့ရီတော်များများမှာဒီနေ့ပန်းသပိတ်လှူရှားမှုကိုဆင်နွှဲခဲ့ကြပါတယ်။တော်ဆန်းစုကြည်ပါဝင်ဖန်စီခံထားတဲ့နိုင်ငံရေးကျင်းသားတွေကိုအောက်မေ့ဂုဏ်ပြုတဲ့အနေနဲ့ဒီနေ့မှာအခုလိုပန်းသပိတ်ဆင်နွှဲခဲ့တာဖြစ်တယ်လို့ຫນွေဦးတော်လိုင်းရေးဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတီဇော်ဆန်းကပြောပါတယ်။ရန်ကုန်မန္တလေးပါဝင်နိုင်ငံတော်ဝန်ကဒီနေ့ဆန္ဒပြပွဲအခြေအနေကိုတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။ဒီနေ့ဂျွန်လ19ရက်နေ့မှာကြာရောက်တဲ့အင်္ဂလိုတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့86နှစ်မြောက်မွေးနေ့အထိမ်းအမှတ်ဖြစ်တဲ့အင်္ဂလန်တဝမ်းမှာပြည်သူတွေကပန်းသပိတ်ကိုဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မန္တလေးပါဝင်နိုင်ငံတဝမ်းကမြို့ရွာတော်များများမှာလမ်းပေါ်ထွက်ဆန္ဒပြတဲ့သူတွေရောလမ်းပေါ်မထွက်ပဲအိမ်နေဈေးတွေမှာတွာလာနေထိုင်ကြသူတွေရောကပန်းတွေကင်ဆောင်ပြီးတော့ရောခေါင်းမှာပန်းတွေပန်ပြီးတော့ရောပါဝင်ဆင်နွှဲခဲ့ကြပါတယ်။ပန်းသပိတ်လှူရှားမှုနဲ့မန္တလေးကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးဆန္ဒပြခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာတေဇာဆန်းက VOA ကိုအခုလိုပြောပါတယ
်ဒီနေ့ဆိုရင်တော့တပိတ်စိတ်ကြောင်းတိုင်းကကျွန်တော်တို့ပြည်သူတိုင်းဒီကျွန်တော်တို့ပန်းလေးတွေကိုဒီလမ်းမျိုးစုံနဲ့ကျွန်တော်တို့ပန်းဆင်ခဲ့ကြတယ်ပန်းတွေအားလုံးဟိုကြားလေးမင်းကလေးမယွေးပေါ့နော်ပန်းသပိတ်တိုက်ပွဲကိုဆင်နွှဲနေကြတာဖြစ်တယ်ဒီနေ့အတွက်ကျွန်တော်တို့တနိုင်ငံလုံးတပိတ်စိတ်ကြောင်းတွေရဲ့အဓိကကြွေးကြော်တန်ကတော့ကြောက်ခစ်ကိုပေါက်ပစ်freedom from PR ပဲဖြစ်ပါတယ်ခင်ဗျ
ပန်းသပိတ်ရဲ့အဓိကရည်ရချက်ကပါလေ
ဒီပန်းသပိတ်ရဲ့လှုပ်ရှားမှုကတော့ကျွန်တော်တို့ပြည်သူတွေကိုအကြမ်းဖက်စစ်ကောင်စီကဘလောက်ပဲအကြမ်းဖက်နေပါသည်ရက်ဆက်နေပါသည်တော့ကျွန်တော်တို့ကိုဘလောက်ပဲတပ်ဖြတ်နေပါသည်ကျွန်တော်တို့လူထုကဒီအာဏာရှင်စန့်ကျင်ရေးတိုက်ပွဲကိုဆက်လက်ပြီးတော့အစွမ်းကုန်တိုက်ပွဲဝင်သွားမယ်ကျွန်တော်တို့ကဆက်လက်ပြီးတော့အာဏာရှင်ကိုကြက်ကြက်ခံရင်ဆိုင်သွားမယ်ကျွန်တော်တို့လူထုအနေနဲ့ဗီဒါပြန်အန်ကိုခဲပန်းပန်လေးရဲ့ဖဲဆိုတဲ့သတင်းစကားကိုပေးသိခြင်းပဲဖြစ်ပါတယ်နောက်တစ်ခုအနေနဲ့ကတော့ကျွန်တော်တို့ဒီနေ့ဂျွန်လ19ရက်နေ့မွေးနေ့ရှင်ဒေါအောင်ဆန်းစုကြည်အပါအဝင်ကျွန်တော်တို့ဖန်စီထင်းသိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားပေါင်း4000ကျော်ကိုကျွန်တော်တို့ဂုံပြူအောင်မေ့တတိယကျင်းအဖြစ်နဲ့ကျွန်တော်တို့ဒီပန်းသပိတ်တိုက်ပွဲကိုကျွန်တော်တို့ဆင်နွှဲရခြင်းဖြစ်ပါတယ်ခင်ဗျ
ာနိုင်ငံလုံးမြို့အတော်များများမှာပန်းသပိတ်တွေဆင်နွှဲနေကြတယ်လမ်းပေါ်ထွက်တဲ့လူတွေရောအိမ်မာနေတဲ့လူတွေရောဒီအခြေအနေပေါ်မှာရောဘာများပြောနိုင်မလဲ
ဒီပန်းသပိတ်လှူရှားမှုကိုတနိုင်ငံလုံးဒါပါဝင်နေကြတယ်ဆိုတော့ကြည်ချင်းအဖြစ်ကိုကကျွန်တော်တို့လူထုကဒီအာနာရှင်တွေဘလောက်ပဲရက်ဆက်ပါစေအကြမ်းဖက်နေပါစေဘယ်တော့မှသွေးအေးတော့မှမဟုတ်ဘူးဆိုတာအကောင်းဆုံးသက်တည်ပြနေခြင်းပဲဖြစ်ပါတယ်
။ရန်ကုန်မှာလည်းမရန်ကုန်တန်ငန်းကျော်တောင်ကလာပါဝင်မြို့နယ်တချို့မှာပန်းသပိတ်လှူရှားမှုဆန္ဒပြတာတွေရှိခဲ့ပြီးတော့သမိုင်းလမ်းဆောင်မှာတော့လူကြီးရာနဲ့ချီပါဝင်ခဲ့တယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ်။ ဒါပြင်မုံရွာရင်းမပင်စလင်းကြီးတစ်စဲကလေးမြိုင်အောင်လံမိတိလာပေါင်းတပွဲလောင်းလုံးတရချောင်းစတဲ့မြို့တွေမှာလဲဆန္ဒပြတဲ့ပြည်သူတွေကပန်းသပိတ်ကိုဆင်နွှဲခဲ့ကြပြီးတော့ကြောက်ခိတ်ကိုမောက်ပြစ်ဗီရာပြန်အန်ကိုခဲပန်းပန်လျက်ပဲဖက်ဆစ်စစ်တပ်အမြစ်ဖြတ်စတဲ့ဆိုင်းဘုတ်တွေပိုစတာတွေကင်ဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်တွေတုန်းကရခိုင်နဲ့ရိုဟင်ဂျာတွေကြားလူမျိုးရေးဆန်ဆန်ပြစ်ပခါတွေဖြစ်ပွားခဲ့ပြီးအကြမ်းဖက်မှုတွေကြောင့်တိတ်နေချီတဲ့ရိုဟင်ဂျာတွေနေရာဆွန့်ခွာခဲ့ရပါတယ်။ဒီနောက်ပိုင်းရခိုင်လက်နက်ကိုင်ဖွဲ့ AA နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေကြောင့်လည်းရခိုင်စစ်ဘေးဒုက္ခသည်တွေတိတ်နေချီနေရာဆွန့်ခွာခဲ့ကြရပြန်ပါတယ်။ဒီဒုက္ခသည်တွေရဲ့နေရာမပြတ်နိုင်သေးတဲ့နောက်ဆုံးအခြေအနေရခိုင်ကနေသတင်းပေးပို့ထားတာကိုကျွန်မခွာညိုပြောပြပါမယ်ရှင်။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကအာစာဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုတပ်မတော်ဘက်ကလိုက်လံပြီးနယ်မြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တာကြောင့်တိုင်းနယ်ချီတဲ့ရိုဟင်ဂျာတွေနေရာဆွန့်ခွာခဲ့ရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးကိစ္စပြီးခဲ့တဲ့အစိုးရလက်ထက်လှုပ်ဆောင်ချက်အားနည်းမှုတွေရှိခဲ့တယ်လို့လက်ရှိမှာလည်းမြန်မာနိုင်ငံရေးအကြက်တဲတွေကြောင့်ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရေးခက်ခဲနေတော့မယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်နေတဲ့ဝင်လက်ဖောင်ဒေးရှင်းဒါရိုက်တာဥခိုင်ကောင်းဆန်ကပြောပါတယ
်ဒေတာတွေမှာရှိနေတဲ့လူတွေနဲ့တဟားစားတာဖြစ်မှုပေါ့နော်အဲ့ဒါကိုအတိအကဟိုဦးစားပေးပြီးတော့လှုပ်ဆောင်ရမယ်ပြီးရင်ဒီပွင့်လင်းမြင်သာဇော်နဲ့သူတို့ရဲ့နေရာသူတို့နေရာပြောင်းဖို့ပေါ့နော်သူတို့ရဲ့ဒေတာကိုပြောင်းဖို့အတွက်ဆိုတာကလည်းဟိုမဖြစ်နိုင်တော့မှလက်ရှိရှိနေတဲ့နေရာမှာသူတို့ဟာဒီလူဒီအောင်မှာရပါခွင့်ရှိတဲ့အခွင့်အရေးတွေနဲ့ဟိုနေထိုင်ခွင့်တွေပေါ့နော်သူတို့ရဲ့ဒီကုန်သက်ရှိသောနေထိုင်ခွင့်ပုံစံမျိုးကိုတော့ခံတီးပြီးဖို့လိုတယ်ပေါ့နော်အဲ့လိုမဟုတ်ပေးနဲ့တော့ဒီနိုင်ငံတကာမှာဟိုပေါ်ရှိုးပြယုံမျိုးပဲဟိုသူတို့ဟာဒီအဲ့လိုမျိုးပဲအဆုံးချခံနေရတယ်လို့ကျွန်တော်ကတော့သုံးသပ်မိတာ
အစိုးရအနေနဲ့နေရပြန်ဖို့စီစဉ်ပေးရင်နေရပြန်ဖို့အဆင်သင့်ရှိတယ်လို့စစ်တွေမြို့တက်ကယ်ပြင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဦးမောင်လေးကပြောပါတယ
်ကျွန်တော်ဆက်ရုံဆုံးနာဂျီမှာမူလနေရာကျွန်တော်နာဂျီမှာကျွန်တော်ကနေရပြန်တော့တက်ပြတာတက်ကြည့်တော့ကျွန်တော်ပါလေဆိုတော့ကျွန်တော်ကတော့လုံးပြင်းတော့ကျွန်တော်ပြန်ဖို့အဆင်ပြေပ
ါလက်ရှိအနေထားရတော့ရခိုင်ပြည်နယ်အတွင်းရိုဟင်ဂျာတွေမူလနေထိုင်ခဲ့တဲ့နေရာတွေမှာရခိုင်တိုင်းရင်းသားတွေနေထိုင်နေကြတာကိုလည်းတွေ့ရပါတယ်။ရိုဟင်ဂျာတွေနေရာပြောင်းရေးကိစ္စနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူတွေကို VOA ကဆက်သွယ်ခဲ့ပေမဲ့လည်းဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူး။ရိုဟင်ဂျာဒုက္ခသည်တွေဟာပြည်တွင်းဒုက္ခသည်စခန်းတွေမှာရှိသလိုအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းတိမ်းနဲ့ချီပြီးရှိနေစေပါဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအခုတက်လာတဲ့စစ်ကောင်စီကပြောဆိုထားပေမဲ့အခုချိန်ထိလက်တွေ့ကြတဲ့ဖြည့်ရှင်းဆောင်ရွက်မှုတွေမရှိသေးပါဘူး။ရခိုင်ပြည်နယ်မှာရိုဟင်ဂျာဒုက္ခသည်တွေတင်မဟုတ်ပဲပြီးခဲ့တဲ့2018ခုနှစ်အကုန်ပိုင်းလောက်ကရခိုင်လက်နက်ကိုင် AA အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်လဲဒေသခံရခိုင်လူမျိုး2,000ကျော်လောက်နေရာဆွန့်ခွာခဲ့ရပြီးစစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်။လက်ရှိချိန်မှာတော့တပ်မတော်နဲ့ AA အဖွဲ့တို့ကြားတိုက်ပွဲတွေရပ်တန့်နေတာ9လနီးပါးရှိနေတာကြောင့်စစ်ဘေးဒုက္ခသည်တွေတဝက်ကျော်လောက်နေရပြန်နိုင်ခဲ့ပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေအတွင်းကျေးရွာတွေမိရှုခံခဲ့ရတာကြောင့်နေအိမ်တွေမရှိတော့တဲ့အပြင်စစ်ကြံလက်နက်တွေမြေမြုပ်မိုင်းတွေနဲ့တပ်မတော်ကကျေးရွာတွေနားမှာတက်ဆွဲထားတာတွေကြောင့်စစ်ဘေးဒုက္ခသည်တသိန်းကျော်လောက်ကတော့နေရပြန်ဖို့ခက်ခဲနေပါတယ်။စစ်ရှောင်းတွေနေရပြန်ရေးနဲ့ပတ်သက်ပြီးကြောက်တော်မျိုးနယ်ကစစ်ရှောင်းတဦးဖြစ်တဲ့ဦးမောင်ထွန်းခင်ကအခုလိုပြောပါတယ
်ကျွန်တော်တို့ရော်တွေကိုတစ်တက်ကမင်းချိုးလိုက်တာတွေရှိတယ်အဲ့ဒီမှာနေဖို့ထိုင်ဖို့ကအိမ်ရာမရှိဘူးပြီးရင်ရော်ကိုပြစ်ပြီးတော့တနေ့ကျော်ကျော်ဒီမှာစေဖြစ်ချောင်းစကမ်းမှာလာပြီးနေလာရတယ်ဆိုတော့အဲ့ဒီရော်တွေကိုသူတို့နေမှာဆိုတော့စီးတဲ့အတိုင်းပဲလေဟိုတင်းငယ်တို့ဒနေတို့ပို့ထားရတာဆိုတော့အဲ့ဒီဟာတွေကိုပြင်လေပြုပြင်ဖို့အတွက်အရှင်လိုတယ်ပြီးရင်ကျွန်တော်တို့ကအဲ့ဒီနေရာမှာမိုင်းတွေကိုမရှင်းလင်းရသိဘူးဆိုတော့နေရမပြင်တောင်မှအဲ့ဒီနေရာမှာကျွေးတွေနှောတွေနေမင်းပြီးတော့
မိုက်ပတ်ပြီးတော့တင်နေကြတဲ့ဟိုလူတွေရှိတယ်ရွာသားတွေရှိတယ်ရခိုင်ပြည်နယ်စစ်ကောင်စီအနေနဲ့လဲစစ်ဆောင်တွေနေရပြန်နိုင်ရေးအတွက်တချို့ခြေရွာတွေမှာနေအိမ်တွေစောက်ပေးနေတာတွေလည်းရှိသလိုနေရပြန်ကိုခက်ခဲနေတဲ့စစ်ဆောင်တွေအတွက်လဲထောက်ပံ့မှုတွေဆက်ပြီးတော့လုပ်ပေးသွားမယ်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရဦးလာသိန်းက VOA ကိုပြောထားတာရှိပါတယ်ပြည်နယ်ကောင်စီနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနယ်ပြန်လည်နေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီး စစ်ဘေးရှောင်ဒုက္ခသည်တွေနေရပြန်နိုင်ရေးစီစဉ်ဆောင်ရွက်နေတယ်လို့အာဏာပိုင်တွေဘက်ကပြောထားပါတယ်။ဒါပေမဲ့စစ်ဘေးဒုက္ခသည်တွေအနေနဲ့စားနပ်ရိက္ခာမလုံလောက်တာတွေမိုးရာသီအတွက်အမိုးကလုံခြုံတဲ့နေအိမ်တွေပြန်လည်တည်ဆောက်ဖို့လိုအပ်နေတာတွေလည်းရှိနေသေးတဲ့အကြောင်းစစ်ဘေးဒုက္ခသည်တွေဘက်ကပြောနေကြပါတယ်ရှင်။
VOA စီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ကျွန်မဆွေမြတ်မော်ပါမြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးတောင်းဆိုထားတဲ့ဘာမာဘဲလ်ဥပဒေမူကြမ်းကိုအမေရိကန်လွှတ်တော်မှတင်သွင်းဆွေးနွေးဆုံးဖြတ်နိုင်ရေးအတွက်အမေရိကန်ကမြန်မာအရေးလှုပ်ရှားသူတွေစူးစမ်းနေကြပါတယ် ကိုကြွတ်ကိုစားပြုတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုတောင်းဆိုတိုက်တွန်းနိုင်တဲ့အခွင့်အရေးကိုအသုံးချပြီးတော့အမေရိကန်ရောက်မြန်မာတွေဆောင်ရွက်နေတဲ့လှုပ်ရှားမှုအကြောင်းဆက်ပြီးတော့တင်ပြပါမယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ထွန်းလာစေရေးစစ်ကောင်းဆောင်တွေအပေါ်ပြင်းထန်တဲ့ရေးယူတက်ခတ်မှုတွေလုပ်ရေးတောင်းဆိုထားတဲ့မြန်မာအရေးလှုပ်ရှားသူတွေကဂျွန်လ22ရက်နေ့ကစပြီးတော့သက Gregory Mix တို့ရေးဆွဲထားတဲ့မြန်မာအရေးဥပဒေချမ်း Burma Bill ကိုဖြည့်ဆွက်ပြီးတော့လွှတ်တော်မှာဆွေးနွေးဆုံးဖြတ်လာအောင်လို့တင်သွင်းရေးဆောင်ရွက်နေတာနဲ့ပတ်သက်လို့ဥဆောင်စီစဉ်နေသူတယောက်ဖြစ်တဲ့ Boston Free Burma အဖွဲ့ကမတ်တော်ရာထွန်းကျော်ကအခုလိုရှင်းပြပါရတယ်
။သူ draft လုပ်ထားတာကအကြမ်းင်းလုပ်ထားတာအချက်၃ချက်ပဲရှိတယ်။အဲ့၃ချက်ကဘာလဲဆိုတော့ပထမဆုံးကသူကမြန်မာပြည်ဒီမိုကရေစီပြန်လည်ရရှိရေးပေါ့နော်။ဒုတိယချက်ကကြတော့စစ်တပ်နဲ့စစ်တပ်ရဲ့အတိုင်းဝိုင်းပိုင်တဲ့ဒီစီးပွားရေးလုပ်ငန်းတွေကိုဟိုတာဂက်တက်ဆန်ရှင်ပေါ့နော်။အဲ့ဒါကိုဒီထက်ပိုပြီးတော့ပြင်းထန်တဲ့တာဂက်တက်ဆန်ရှင်လုပ်ဖို့ရေ။နောက်တစ်ခုကကြတော့ humanitarian assistance ရဖို့အတွက်ရေ။သုံးချက်ပါလေ။အော်အမတို့ကဒီဘေးအဆုံးချက်ကိုမလုံလောက်ဘူးအမတို့ရဲ့အရေးကြီးဆုံးချက်ဖြစ်တဲ့ energy government ကို recognize လုပ်ဖို့အတိအမှတ်ပြုတဲ့ဥစ္စာကိုပါဒီဘေးထဲမှာအမတို့ကထည့်ဖို့အတွက်ကိုဒီ campaign ကလှုပ်ဆောင်နေဖြစ်တယ်အဲ့တော့အမတို့ကဒီ campaign ကအချက်နှစ်ခုရှိတယ်တစ်ခုကတော့ဒီဘေးကိုကိုယ်စွမ်းစားလှုပ်ပေးဖို့ရယ်ထောက်ခံပေးဖို့ရယ်ဒီလွှတ်တော်မတ်တွေကနောက်တစ်ခုကတော့ဒီဘောင်းမဘေးထဲမှာကိုပဲဒီ energy government ကိုအတိအမှတ်ပြုပေးဖို့ပေါ့နော်အဲ့ဘေးအချက်တစ်ချက်ကိုပါထည့်ဖို့ဆိုတဲ့ကျလေးကျက်သွားတာပေါ့နော
်မြမအရေးစိတ်ဝင်စားသူတွေအနေနဲ့ကိုနေတဲ့ပြည်နယ်ကအထက်နဲ့အောက်လွှတ်တော်အမတ်တွေရဲ့ဝါရှင်တန်မြို့တော်မှာရှိတဲ့သူတွေရဲ့ရုံးခန်းဖုန်းနံပါတ်တွေကိုဆက်သွယ်ပြီးတော့ Burma Bill ကိုဥဆောင်တင်သွင်းပေးဖို့အတွက်တောင်းဆိုပြောကြားကြမှာဖြစ်တယ်လို့သူကရှင်းပြပါတယ်လွှတ်တော်အမတ်တွေအပြင်သက်ဆိုင်ရာပြည်နယ်ကနိုင်ငံသားမူဝါဒရေးရာတာဝန်ခံတွေစီကိုလည်းအလားတူဖုန်းဆက်အီးမေးလ်ပို့နိုင်တယ်လို့ပြောပါတယ
်ဒီနယ်တိုင်းမှာမြန်မာတွေနေကြတယ်ဒီမှာရှိတဲ့လူတွေအများစုကဒီမိုကရေစီလိုလားတဲ့လူတွေအများစုဖြစ်ကြတယ်ဆိုတော့အခုလုံးမဲ့အလုပ်ကလည်းဟိုအများကြီးလည်းမခက်ခဲဘူးအင်္ဂလိပ်စာရေးတတ်ခတ်တတ်ရုံနဲ့ပဲဟိုဒါကလုပ်သွားလို့ရတယ်ဆိုတော့လေလုံးလည်းကူကူပဲအမတို့ဒီ instruction နဲ့ပေးထားမယ်အဓိကတော့ကုပ္ပီနယ်ကဒီဝါရှင်တန်ရဲ့ရုံးရဲ့ဖုန်းနံပါတ်တွတ်တော်မှန်ရဲ့ရုံးဖုန်းနံပါတ်လေးရှိရမယ်ဥပမာဆိုရင်အမတို့ဒီ Massachusetts ပြည်နယ်မှာဆိုရင် MRT ရဲ့202နဲ့စတဲ့ဖုန်းနံပါတ်ပေါ့နော်ဒီစီရရှိတဲ့ဖုန်းနံပါတ်ကိုအမတို့ကခေါ်တယ်မနေ့ကမှတော့ခေါ်ပြီးသွားပြီ။ဖုန်းကနှစ်ခုခေါ်မှာပေါ့နော်။အဲ့ကိုရဲ့စီနီတာဖုန်းတစ်ခုရဲ့နောက်ပြီးတော့အဲ့ကိုပြည်နယ်မှာလုတ်လုတ်တဲ့စီနီတာကိုလုတ်လုတ်ပေးတယ်။နောက်တော့ foreign policy holder တဦးဆိုလည်းမတော်ကဖုန်းခေါ်ရတယ်။မတော်မြန်မာပြည်အတွက်ဘာမဒေးကို co-sponsor လုတ်ပေးပါ၊ထောက်ခံပေးပါဆိုတဲ့စကားကိုအမတော် message ထည့်ပေးခဲ့တယ်။အဲ့လေးလုတ်ရုံပဲ။အဲ့တော့ပြည်နယ်တိုင်းမှာအခုပြည်နယ်အခု50မှာပြည်နယ်တိုင်းကဒါမျိုးလုတ်မယ်ဆိုရင်ဒီဘေးကအော်နေဖြစ်သွားဘူးကအရန်ကိုကတ်အများကြီးအမတို့ကရှိတယ်ကမတို့ကယူကြည့်တယ
်အမေရိကန်ပြည်ထောင်စုကပြည်သူတွေအနေနဲ့ကိုယ့်ရဲ့လွှတ်တော်အမတ်တွေစီကိုဆက်သွယ်တောင်းဆိုအကြံပေးနိုင်တဲ့အခွင့်အရေးကိုအသုံးချပြီးအခုလိုမျိုး Burma Bill ဥပဒေချမ်းကိုဥဆောင်ထောက်ခံပေးဖို့လှုံ့ဆော်ကြတာဖြစ်ပါတယ
်ဒီမှာကတော့လေဟိုအားလုံးကဟိုသမရစီလဲကိုကစာရေးလို့ရတယ်သမရလည်းကိုအတိအမှတ်ပြီးအားလုံးကဒီကတော့ဟိုလူတိုင်းကတန်းတူအခွင့်အရေးရှိတဲ့နိုင်ငံလွတ်လပ်တဲ့နိုင်ငံဒီလိုဒီလိုဟာလည်းနိုင်ငံဖြစ်တဲ့အတွက်အမားတို့ကဒီဟာကကိုအသုံးချလို့ရတဲ့ဥစ္စာပေါ့နော်မြန်မာပြည်လိုမျိုးတော့မဟုတ်ဘူးဆိုတဲ့အခါကျတော့ ကိုယ့်ရဲ့ voice ကိုဒီဟာလူတွေကအရေးကြီးပြီးရှိတယ်ဆိုတော့နောက်တစ်ခုကလည်းအမတို့ဒီဘာကဟို voice ကြီးလာရင်ပေါ့နော် grassroots အနေနဲ့ဒီအတန်တွေများလာမယ်ဆိုရင်ဒီနယ်တိုင်းမှာဒါအမတို့ဒီလိုမျိုးဟိုအောက်ခြေလူတန်းကအကုန်လုံးကဒီလိုမျိုး grassroots အနေနဲ့ဒီလိုမျိုးအတန်တွေကြက်ကြက်လာလာဖြစ်လာမယ်ဆိုရင်အဲ့ဒီအတန်ကဒီမှာကသူတို့အရေးကြီးအလုံးလုံးကိုလုပ်ပေးရတယ်မလုံးလို့မရဘူးဒီမှာဒါအရန်အရေးကြီးတဲ့ကိစ္စဖြစ်တယ်
လာမယ့်ဂျွန်လ22ရက်နေ့ကနေ25ရက်နေ့အထိဖုန်းဆက်အီးမေးလ်ပေးပို့ကြမယ်လှုပ်ရှားမှုမှာအမေရိကန်ပြည်တွင်50လုံးမှရှိကြတဲ့မြန်မာအရေးစိတ်ဝင်စားသူတွေပါဝင်ကြလိမ့်မယ်လို့မျှော်လင့်ထားကြောင်း Boston Free Burma အဖွဲ့ကမတ်တော်ရာထွန်းကျော်ကပြောပါရရှင်ကျွန်မဆူမြတ်မောင်ပါ
ကြာသေးခင်ကအမေရိကန်ပြည်ထောင်စုတဝန်အာရှနယ်ဘွားတွေပေါ်မှာအကြမ်းဖက်မှုတွေအကြောင်းသတင်းစာခေါင်းစီတွေမှာနေရာယူခဲ့ကြုံသာမကပါဘူးအာရှစန့်ကျင်ရေးစိတ်ဓာတ်တွေဟာလည်းအွန်လိုင်းမှာပြန့်နှံ့နေတဲ့အကြောင်း VOA သတင်းတောက်တီနာထရင်ရဲ့သတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှင်ကျွန်မခွာညိုပါအမေရိကန်ထဲမှာရှိနေတဲ့အာရှတိုက်သားတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေတိုးများလာနေပါတယ်ဒါပေမဲ့ဒီလိုမတော်မတရားပြုမှုတွေဟာအွန်လိုင်းပေါ်မှာပါဖြစ်နေတာပါအာရှတိုက်သားတွေရဲ့18ရာခိုင်နှုန်းဟာအွန်လိုင်းပေါ်မှာပြင်းပြင်းထန်ထန်နှောက်ယှက်မှုတွေကြုံတွေ့ခဲ့ကြရတဲ့အကြောင်းပြီးခဲ့တဲ့ January လကအသင်းရဖြတ်မှုစန့်ကျင်ရေးအဖွဲ့ချုပ်ကကြောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒါဟာပြီးခဲ့တဲ့နှစ်က17ရာခိုင်နှုန်းရှိခဲ့တာကနေ6ရာခိုင်နှုန်းတိုးသွားတာပါ။စေချောင်းကအွန်လိုင်းလူထုစစ်တမ်းကောက်ခံတဲ့အဖွဲ့ Morning Consult ရဲ့ Editor ချုပ်ပါ
When it comes to online harassment, 75% of Asian adults who experienced harassment said it was due
to online မှာနှောက်ယှက်မှုတွေဟာသူတို့ရဲ့လူမျိုးနဲ့ဇာတိမျိုးနွယ်စုတို့ကြောင့်ဖြစ်ကြောင်းနှောက်ယှက်ခံခဲ့ရတဲ့အရွယ်ရောက်ပြီးသူအာရှຫນွယ်ဘွား85ရာခိုင်နှုန်းကပြောပါတယ်ပြောရမယ်ဆိုရင်အရွယ်ရောက်ပြီးသားလူမဲတွေနဲ့ Spain စကားပြောသူတွေ online မှာနှောက်ယှက်ခံရတာထက်နည်းနည်းပိုပြီးတော့များပါတယ
်အရွယ်ရောက်ပြီးသူအာရှတိုက်သားတထောင်ကိုမလရဲမှာသူတို့အဖွဲ့ကစစ်တမ်းကောက်ယူရမှာ29ရာခိုင်နှုန်းဟာအွန်လိုင်းကနေချင်းချောင်းနှောက်ယှက်တာတွေကိုကြုံတွေ့ခဲ့ကြရပြီးဖြစ်ရက်တွေရဲ့58ရာခိုင်နှုန်းကလူမှုကွန်ရက်တွေပေါ်မှာဖြစ်ခဲ့တာလို့တွေ့ရပါတယ်။အခုလိုနှောက်ယှက်ခံရတဲ့တက်ရောက်မှုဟာသတင်းတွေမှာဖော်ပြထားတာတွေထက်ပိုဆိုးနိုင်တယ်လို့လည်းသူကပြောပါတယ
်။ Asians like because they don't talk about mental health issues openly.suffer
အာရှတိုက်သားအတော်များများကစိတ်ကျန်းမာရေးနဲ့ပတ်သက်လာရင်ပွင့်ပွင့်လင်းလင်းမပြောတတ်ကြပဲကို့ဘာသာမြူသိမ့်ကြိတ်ခံကြရတတ်ပါတယ်ကျမတို့ရထားတဲ့အချက်အလက်တွေကသူတို့ကြီးပဲဒီလိုခံစားနေရတာမဟုတ်ဘူးဆိုတဲ့အကြောင်းကိုပြတာပ
ါကယ်လီဖိုးနီးယားတက္ကသိုလ်ပါမောက်ခါယူလင်းစွမ်းက Twitter ပေါ်မှာအာရှစန့်ကျင်ရေး hashtag တွေတိုးလာနေတာကိုလေ့လာနေသူပ
ါ being set onlineIt needs to be taken seriously as it would
အခုဆိုရင် online ဆိုတာကျမတို့နဲ့အကျွမ်းတဝင်ရှိနေပါပြီ online ကနေလူတွေကိုထိခိုက်စေတယ်ဆိုရင်နှောက်ယှက်တဲ့စကားတွေအပြောခံရပြီဆိုရင် internet line ပိတ်ထားလိုက်ဖို့လိုပါတယ
်စွမ်းနဲ့သူ့လောက်ဖို့ကင်ပဲသူတေသူတွေဟာတရုတ် virus #9000ကျော်ကို2020မတ်လတည်းတုန်းကလေ့လာခဲ့တာမှာတဝက်လောက်ကအာရှစန့်ကျင်ရေး #တွေနဲ့ဆက်ဆံနေတာကိုတွေ့ခဲ့ကြရပါတယ
် #s are really you know the new type of graffiti on the
wall #တွေဟာတကယ်တော့နှံ့ယှက်ဆေးရဲပကြီးအမျိုးအစားတွေတစ်ခုပါပဲဒါကကိုကိုကိုဖဲအုပ်စုလဲဆိုတာခွဲခွဲခြားခြားလုပ်တဲ့နေလမှာဒီလိုနဲ့ကိုနဲ့အယူအဆသူတဲ့သူတွေကိုရှာဖွေနိုင်ပါတယ်ဒီလိုအမုန်းစကားအရေးသားတွေအကြမ်းဖက်မှုတွေဖက်ကိုရောက်လာသလားဆိုတာကျမတို့လေ့လာဆောင်ကြည့်ဖို့လိုလာပါတယ်ဒါကိုဘလို့မှလစ်လျူပြုထားလို့မရပါဘူ
းအွန်လိုင်းပေါ်ကအမုန်းစကားတွေဟာကုဆက်ပြန့်နှံ့လွယ်သလိုတစ်ဖက်မှာချစ်ခင်အားပေးစကားပြောတာမျိုးကလည်းတက်ရောက်မှုရှိတဲ့အကြောင်းဂျော်ဂျီယာနည်းပညာပါမောက်ခShri Chan Kumar ကပြောပါတယ
် speech messages if we can support interest
ပါရှာလူဖွဲ့စည်းတွေကိုထောက်ပံ့အားပေးဖို့စီးလုံးညီညွတ်မှုရှိကြောင်းဖော်ပြဖို့နဲ့ကာကွယ်ဖို့ဆိုတဲ့တံမြန်သတင်းစကားတွေကိုဆောက်ဖြတ်မယ်ဆိုရင်ဒါကတကယ့်ကိုအကျိုးသက်ရောက်မှုတစ်ခုဖြစ်လာအောင်ဖန်တီးပေးရရောက်ပါတယ
်အခုလိုတံပြန်စကားတွေပြောပေးခြင်းအပြင်အမောစကားပြောနေကြတဲ့သူတွေကိုအာရော့သွားကောင်းသွားလိမ့်မယ်လို့လည်း Kumar ကပြောပါတယ်online မှာကမုန်းစကားတွေကိုစန့်ကျင်ပြောဆိုရမှာစကလုံးတွေရဲ့ခွန်အားရှိတဲ့အကြောင်းကျွမ်းကျင်သူတွေကထောက်ပြခဲ့ကြတာပါကျွန်မခွန်ညူပါရှင
် VOA American တန်ရဲ့ radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ
ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင်။
ဒင်ပစင်စီစဉ်တွေလှည့်ကြလာပါပြီ။အရင်ဆုံးတော့မြန်မာနိုင်ငံလူခွင့်အခြေအနေတွေထင်ဟတင်ဆက်ပေးနေတဲ့ဒုအတန်စီစဉ်ဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအတန် Focus အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံအလဲပိုင်းကခြေရွာတွေမှာရေရှားတဲ့ဒဏ်ကိုခံစားနေရပါတယ်။အခုလိုရေရှားပါတာဟာမိုးခေါင်နာကြောင့်အပြင် COVID-19 စီးကန်းတွေကြောင့်အလူရှင်တွေသွာလာဖို့ကန့်သတ်ခံနေရတာကြောင့်လည်းပါဝင်ပါတယ်။ဒါအပြင်အနာသိမ့်ပြီးနောက်ပိုင်းမှာလည်းနိုင်ငံရေးအခြေအနေတွေကြောင့်အလူရှင်တွေလာရောက်ဖို့အခက်အခဲဖြစ်နေပါတယ်။ဒီဆောင်မကို Frontier မြန်မာကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ကိုဝိဖြစ်လိုက်တော့ရေလူရဲလူရမလောက်ဘူးနဲ့ရောက်တော့လဲနှေးခေါင်းခေါင်းရောက်မှာအာနာလေးလိုက်တော့ရေတော့ဖို့ကိုမရှိဘူးတိန်တော့ရေငါးပေါင်းလောက်ရဖို့တော်တော်လေးကိုစောင့်ယူရတာတပတ်လောက်ကြာရဲ့နောက်တစ်ခါရေမရမချင်းလောင်းလုံးရတာပေါ့ဖြစ်နိုင်ရင်တော့ဒါရှိတဲ့ကံဆဲကျင်လာပဲရေကတော့ခက်နေ
မကွေးတိုင်းမြို့တင်မြို့နယ်ထဲမှာရှိရဲ့ခြေရွာတရွာကအသက်30ရွယ်အမျိုးသမီးကပြောတာပါတော်တုံးရေရှားပါခက်ခဲလာတဲ့ဒေသတွေဖြစ်တဲ့သူတို့ဒေသတွေမှာနေကာလဆိုရင်ရေအခက်ခဲကိုအပြင်းအထန်ရင်ဆိုင်နေရတာပါမြန်မာနိုင်ငံမှာဒီနှစ်အစပိုင်းလောက်ကလေးကအပူချိန်တွေမြင့်မားခဲ့ပြီးနိုင်ငံအလဲပိုင်းမှာတောက်တုံးရေရှားပါတာကိုရင်ဆိုင်နေရပါတယ်ကိုဗစ်မကြိုင်ခင်အရင်နှစ်တွေတုန်းကတော့ဒေသတွေကပရိဒါအဖွဲ့တွေနဲ့အစိုးရဌာနတွေဟာဇန်နဝါရီလလိုက်ပိုင်းကစပြီးရေလာလူကြပါတယ်မိုးနေဒေသမှာနေထိုင်ကြတဲ့မြန်မာနိုင်ငံအလဲပိုင်းကဒေသခံတွေဟာမိုးကြွင်းနဲ့ဆောင်းကြွင်းကာလတွေမှာကံရီကို300ပြီးဆောင်းကာလနောက်ပိုင်းနဲ့နှွေကာလမှာတော့တဲချင်းတွေကစိတ်ထွက်လာတဲ့ရေကိုပဲသုံးကြရပါတော့တယ်အရင်နှစ်တွေကမိုးနေခဲ့တဲ့အတွက်ဒီနှစ်မှာကံရီတွေဟာလည်းခန်းချောင်းနေကြပါတယ်ရေဟာအသက်ရှင်နေထိုင်ဖို့အတွက်အခြေခံလိုအပ်ချက်ဖြစ်တာကြောင့်မြန်မာနိုင်ငံအလဲပိုင်းကြီးရွာတွေကဒီသားကံတွေဟာလည်းအသက်ရှင်နေထိုင်ဖို့နဲ့စိုက်ပျိုးရေးအတွက်အသုံးပြုကြရပါတယ်သူတို့ရဲ့အသက်မွေးဝမ်းကြောင်းနဲ့ကြေးရွာရေရှည်ဖွံ့ဖြိုးရေးဟာလည်းဒီပေါ်မှာသာမှီတည်နေရပါမကွေးမြို့နယ်ဂျိုးပင်အင်းကြေးရွာမှာငါးကားလန်စာတောက်ရည်တပုံးရဖို့အချိန်၄နာရီလောက်ယူပြီးစောက်ဆိုင်ကြရပါတယ်ဂျိုးပင်အင်းကြေးရွာရဲ့အရှိတ်ဘက်ရာခင်းမြာလက်ကဘာရဲ့မျက်နှာပြင်လိုဟိုတစားဒီတစားဖြစ်နေတဲ့ကျင်းပေါက်တွေနဲ့ပြည့်နှက်နေပါတယ်မိုးအခါမှာစိုက်ပျိုးရေးအတွက်အသုံးပြုရတဲ့ရာခင်းမြာနှွေကာလမှာတော့တောက်ရည်ရဖို့လက်ရက်တွင်းနေနဲ့ပြည့်နေပါတယ်ရှိရကအမြဲညစ်ပတ်နေရပဲလို့အနမောက်ဒေသခံတဦးကပြောပါတယ
်။ဒီရွာလေးကတော့စံတော်မရှိဘူး။ခုနကကြောက်ပုံလို့ပြောကြတော့ရာခိုင်နေတဲ့မှာစံတော်ကြီးတွေကြောက်စီပြီးကြေးတွေတူတာလေ။ရင်းနီးတွေအချို့တွန်းနေတာ။ဒါတွေကိုဖျောက်သိမ်းပြီးတော့တောက်ကြတာ။ထွက်လာတဲ့ရကောနီး။သူကအဲ့ပဲရက်ကြီးရဲ့သဘောတူတာ။အောက်ခံမြေနီးရောက်နေတာ။ရင်းနီးကိုသူတို့ကတညာလုံးနေပါဒီလိုပြီးပါတဲ့မျိုးခက်ထမ်းမျိုးကိုထည့်ပြီးတော့သိမ်းနေလေ။ဒီကလန်ဝါလောက်ဒီလိုမဟုတ်ခြေတစီစံပို့လို့ကြောက်စီလို့ထင်တာအသိနဲ့နှိမ့်ပြီးတော့အပေါ်ရေကိုခတ်ယူအောက်ကနှစ်တည်းဟိုဒီတစီကြောက်စီတစီကုန်တိုင်းကျင်းထုတ်အဲ့လိုလို့အနေနဲ့ကတော်တော်များတယ
်အဲ့ဒီလိုတောက်ရည်ချင်းမဟုတ်ပဲသုံးရည်လဲရှားပါတဲ့အတွက်မိသားစုဝင်တွေဟာတနေ့ကိုတယောက်နှုံနဲ့ရေချိုးရပါတယ်မိသားစု၅ယောက်ရှိတဲ့အိမ်ဆိုရင်၅ရက်နေမှတယောက်ချိုးရတဲ့ပုံစံမျိုးပါဒါပြင်ရေရှားတဲ့အတွက်ကိုဗစ် -19 ရောဂါကြိုးကျဉ်ကာကွယ်ရေးအတွက်ရေအသုံးပြုပြီးလက်ဆေးဖို့ကိုလည်းမပြုလုပ်နိုင်ကြပါဘူး
။ရောမရေချိုးဖို့ကိုပဲလှည့်ကြဆောင်နေရတာ။တနေ့တယောက်လောက်ပဲရေချိုးဖို့လောက်တယ်။မိသားစုများတဲ့အိမ်တွေဆိုရင်တော်တော်ဆောင်ယူရတယ်။မိသားစု9ယောက်ရှိတဲ့အိမ်ဆိုရင်9ယောက်လောက်ကိုဆောင်ရတာလူအကုန်ရေချိုးဖို့။ရေကတော့ချိုးဖို့ကိုခက်တယ်။ရေလားလူလဲလူရှိရင်တော့ရေချိုးရတာပေါ့။ ီနေ့တရားတော့မလွယ်ပါဘူးတော်တော်ခက်ခဲ
မြန်မာနိုင်ငံအလဲပိုင်းကကြီးရွာတွေဟာတောက်သုံးရေရှားပါမှုကိုနှစ်ဆင့်ရင်ဆိုင်နေကြရပါတယ်2015ခုနှစ်အလွန်မှာတော့ဒေသရဲ့ရေရှားပါမှုကိုဖြေရှင်းနိုင်မှုအရဘတ်ပရဟိတအဖွဲ့တွေကအစိုးရကိုကူညီပြီးဒေသတွင်ရေရရှိရေးလုပ်ငန်းတွေကိုအသုံးခွန်ဆိုင်လှုပ်ဆောင်ခဲ့ကြပါတယ်ကြီးရွာတွင်အဝေးစီးတွင်တူပေတာရေလောင်ကန်တိဆောက်ပေတာရေကန်တွေပြန်လည်ဆဲယူပေးတာတို့ကိုပရဟိတအဖွဲ့တွေကဆောင်ရွက်ခဲ့တဲ့အပြင်နေရာသည်ရေရှားပါတဲ့ကာလမှာရေတဲကားတွေနဲ့ရေလူတာတွေကိုလည်းဆောင်ရွက်ခဲ့ကြပါတယ်ဒေသရဲ့မြေစည်းလွှာအခြေအနေကြောင့်ရေတွင်းတူဖို့ဟာလည်းအမြဲကြုံရတဲ့စင်ခုံမှုတစ်ခုလိုဖြစ်နေပါတယ်နှစ်ပေလောက်နဲ့တဲ့တဲချင်းနဲ့မှာရေစိမ့်ချွတ်နေပေမဲ့အဝေးစီးတွင်တူမယ်ဆိုရင်တော့ပေ800ကျော်အနည်းဆုံးတူမှရေချွတ်နိုင်တဲ့ဒေသပါဒါပေမဲ့လည်းပေ800လောက်နဲ့အောင်ရေတွင်တူယုံနေတော့တကယ်တောက်လို့ရနိုင်တဲ့ရေရပြီလို့လည်းမဆိုနိုင်မြန်ပါဘူ
းသူကတော့ရနှမျိုးဘူးအဲ့လိုရင်းနေကြိုက်တဲ့လူကြီးလည်းလူကြီးလည်းလူသားလည်းမရှိလေဒီလိုတစ်ဖက်ကြီးခုံမဖို့အဲ့ဒါရင်းမျိုးကစိတ်ရတဲ့ချို့ဒီလိုအကျိုးပြီးဆိုရင်တစ်ဖက်လျှောက်အောင်ခတ်လို့မရဘူးမဲပုတ်တယ်စေးကရင်းနှီးကျူတော်မူပြီးရတာမူပြတယ်ကျူစေးရအဲ့တော့ရင်းနှီးတယ်ဦးရေကိုတော့ယူတဲ့ထဲဝင်ရခုနစန်းတော့ရင်းကိုသုံးတယ
်စေးရလို့ခေါ်တဲ့ပေ800ကျော်နဲ့တဲ့အဝေးစီးကျွင်းကရရလဲဒေသခံတွေတောက်သုံးဖို့အဆင်မပြေကြပါဘူးသူတို့ရေတွင်တူပေးခဲ့တဲ့ရွာတိုင်းကရေနဲ့ပတ်သက်ပြီးကျမ်းမာရေးညီညွတ်မှုရှိမရှိကိုကြေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနကလာရောက်စစ်ဆေးတာတွေရှိပေမဲ့ရေအရေးသွေးကိုတော့မချုပ်ပြန်ပေးပါဘူးအဲ့ဒီဌာနကိုဖုံးဆက်မိခဲ့ပေမဲ့ပြန်လည်ဖုံးလက်ခံပြေဆိုခြင်းတော့မရှိခဲ့ပါဘူးဒီတော့ကြေးရွာကန်တွေဟာမိုးကိုပဲမျှော်နေရပါတော့တယ
်ရွာမဲရေကန်တော့ရှိရဲ့မိုးမရောမိုးကမရွာရဘူးရေကခန်းပြီရင်းနဲ့လည်းမတူတော့ဘူးကရှုံနေရှိတော့ရေကမဆက်တော့ဘူးလေလူပါတယ်တောက်ရေရောတုံးရေရောတရားလုံးဒီရေပဲတုံးရတာဆိုတော့တစ်နေ့လုံးမခံဘူးရေကတော့တော်တော်ခက်ခဲနေရ
မကွေးမြို့နယ်ရွာတရွာကဒေသခံတအူကပြောတာပါကြီးရွာတွေမှာရှိတဲ့ရေကန်တော်များများဟာလည်းနှစ်ပေါင်းများစွာအနေနဲ့တွေပို့ချလာတဲ့အတွက်မိုးတွင်းကာလတွေမှာတောက်သုံးရေကိုလုံလုံလောက်လောက်တိုးလောင်ထားဖို့မစွမ်းနိုင်တော့ပါဘူးရေကန်တွေရဲ့အခန့်မြေသားအမှားရောက်တဲ့အထိတူးဖော်နိုင်ဖို့ကလည်းကြီးရွာကန်တွေရဲ့အင်အားနဲ့တော့မလုံလောက်ပြန်ပါဘူးမြေကျူးဆက်တွေမြေကော်ဆက်ကြီးတွေကိုတုံးပြီးရေကန်တွေကိုပြုတ်ပြစ်နိုင်ဖို့ကလည်းကြီးရွာကန်တွေရဲ့ငွေကြေးကမလုံလောက်ကြပါဘူးနှစ်ဆင်ရေးလှူနေတဲ့ Prider အဖွဲ့ရဲ့အဖွဲ့ဝင်တဦးနဲ့ဒိုးတန်ကစကားပြောပြခဲ့ပါတယ
်။အရင်လိုပေါ့ဗျာဒီ Prider အဖွဲ့တွေကလည်းလောကခရရတိတ်အစီအစဉ်ပေါ့။အစီအစဉ်ကအရင်ကတော့ပြီးခဲ့တဲ့နှစ်တည်းကတော့ကျွန်တော်နှစ်တိုင်းပုံမှန်လိုလိုရေးကြတာပေါ့ဗျာ။ပုံမှန်လိုရေးကြတော့ကျွန်တော်တို့ဒီကိုဒေတာနဲ့ဆိုဒီတစ်ဖက်ဒေတာမှာရေးကြည့်လိုက်ကျလူဝကြတာဆိုပြီးတော့ဒါအဲ့တော့ Prider အဖွဲ့တွေကလည်းကျွန်တော်တို့စိတ်ပြေသွားတယ်ပေါ့ဗျာ။နောက်ရဒီဒေတာအကန့်အသတ်တွေရှိတော့ဟိုလူရတတ်လာတယ်တော့အရင်ကနေသွားတာပေါ့။
ဒီကနေ့တွေမှာရေလူတာကိုသူတို့တွေအာသုံခွန်ဆိုင်ဆောင်ရွက်ခဲ့ကြပြီမဲ့လဲအာနာသိမ့်ပြီးရဲ့နောက်မှာတော့သူတို့ရဲ့ပုံမှန်လုပ်ငန်းတွေရပ်တန့်သွားခဲ့ရတဲ့အခြေအနေတခုပါတခြားတစ်ဖက်မှာလည်းအင်တာနက်လိုင်းတွေဖြတ်တောက်ခဲ့တာကရေလူရှင်တွေနဲ့ရေရှားပါတဲ့ကြေးရော်တွေကိုအဆက်ပြတ်သွားစေခဲ့တယ်လို့ကြေးရော်ကန်တွေကဆိုကြပါတယ်ဒေသခံတွေဟာရေအကူအညီရဖို့အတွက် Facebook ကနေတစဉ်အကူအညီကြောင်းလေးရှိခဲ့တာကြောင့်အခုချိန်မှာတော့မဖြစ်နိုင်တော့ပါဘူးမကွေးမျိုးနဲ့အရှိန်ချန်ကြေးရွာကအမျိုးသမီးကတော့သူ့ရဲ့လာမယ့်နေ့တွေအတွက်စိတ်ပူနေရပါပြီ
။မနစ်တုန်းကတစ်နှစ်လုံးကိုပဲရေတော်တော်ရှားတာ။ခုနှစ်တော့အိုက်ဒုက္ခလွတ်ပြီလို့ကိုထင်လိုက်တာ။ရေလူရှင်နေလာမှာပေါ့။အနာတိန်လိုက်တော့ဘယ်သူမှကိုမလူရရတော့နဲ့လူပါတယ်။လူမပြောတဲ့ရွာရွာနွားတွေရောအိမ်နွားတွေရောကိုရင်မဝဘူး။တော်တော်ဆိုးဆိုးဝါးကိုဖြစ်နေ။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နဲ့6:00နာရီကနေ9:00နာရီအတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်တို့တဲ့အစီအစဉ်ကိုနားဆင်ကြရတာပါအခုတော့စနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ပြပါမယ်ဒုက္ခသည်အကြက်တဲကြီးမားဆုံးရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးတဲ့နောက်ပိုင်းပြည်တွင်းတန်းရှောင်နေရတဲ့စစ်ဘီဒုက္ခသည်ရည်တွက်ဟာထောင်တောင်းချီပြီးတော့တိုးလာနေတာဟာထိတ်လန့်တုန်လို့စရာကောင်းတဲ့အကြောင်းချင်းဖွဲ့စည်းမေရီလန်းပြည်နယ်ရဲ့မှုဆောင်ဒါရိုက်တာဇိုသုံးမုံက VOE ကိုပြောပါတယ်စစ်ကောင်စီကနေပြီးတော့ဒေသခံ PDF တပ်ဖွဲ့တွေကိုအင်အားသုံးဖိနှိပ်တာကြောင့်လက်ရှိကယားပြည်နယ်မှာလည်းပြည်သူတွေရဲ့အခြေအနေအဆိုးအဆုံးဖြစ်နေတယ်လို့ချင်းပြည်နယ်မှာလည်းရွာလုံးကျွတ်ကိုထွက်ပြေးနေကြရတယ်လို့ဆိုပါတယ်ဂျွန်လ20ရက်နေ့မှာကြောက်ရွံ့တဲ့ကမ္ဘာဒုက္ခသည်များနေ့ဟာမြန်မာနိုင်ငံအတွက်ဘလို့ရေးပါလဲဒုက္ခသည်များရေးကိုဘလို့နီးလန့်နဲ့ဖြစ်ရှိနိုင်မလဲစတာတွေကိုမန်ရင်နိုင်ကဇိုသုံးမုံကိုဆက်သွယ်ပြင်းပြထားပါတယ်အခုစနေညသကဝိုင်းအစီအစဉ်မှာတင်ဆက်လိုက်ပါရခင်ဗျာ
ဂျူလာ20ရက်နေ့ကကမ္ဘာဒုက္ခသည်များနေ့ကိုရောက်လာပြီပေါ့နော်မြန်မာနိုင်ငံမှာဆိုလို့ရှိရင်ဆရာနာတိမ့်ပြီးကလေးကဒီဒုက္ခသည်တွေရဲ့အခြေအနေอ่ะပေါ့နော်အရင်အရသာအစိုးရထက်လက်ထက်ကလေးကဒီအကျက်အတဲဟာပိုးပြီးတော့ဟိုများပြလာတဲ့အပြင်ကိုတိုက်ပွဲတွေကလည်းပြင်းထန်နေတဲ့ခါကျတော့ကမ္ဘာဒုက္ခသည်များနေ့ကမြန်မာနိုင်ငံအတွက်ဘလို့အရေးပါတယ်ရှင့
်အရေးပါတယ်ဒီကုလသမဂ္ဂကနေဘာဖြစ်လို့ဒီဒုက္ခသည်များအဖြစ်သတ်မှတ်တယ်လဲဆိုတာကိုကျွန်တော်နည်းနည်းပြောချင်တယ်ဒီဇင်ဘာလ2009မှာကုလသမဂ္ဂအထွေထွေညီလာခံကနေ2000ဒီဇင်ဘာလပေါ့နော်အဲ့မှာ UN ကုလသမဂ္ဂ General Assembly ကနေတရားဝင်ဟိုနိုင်ငံတကာနေ့ဆိုပြီးတော့တက်မှတ်လိုက်တယ်။ဒါပေမဲ့ကျင်းပတဲ့အခါကျတော့ဒီဂျွန်လ20ရက်နေ့2001အဲ့မှာကျင်းပလိုက်တယ်ပထမဆုံး။ဘာဖြစ်လို့လဲဆိုတော့ဒီ UN ရဲ့ Refugee Convention ကဟိုတထောင်950ခုနှစ်မှာစတယ်ဆိုတော့2001ဂျွန်လ20ကအနှစ်50ပြည့်နှစ်ဖြစ်ပါတယ်ဒါကြောင့်မို့ဒီ refugee ကိစ္စဒုက္ခသည်များကိစ္စကအရေးကြီးတယ်ဒုက္ခသည်များကိုဟိုကုန်ပြုတ်ဖို့ဒုက္ခသည်များအရေးကိုပပျောက်ဖို့ဆိုပြီးတော့ဒီဒုက္ခသည်များနေ့ဆိုပြီးတော့ဂျွန်လ20ရက်နေ့တက်မှာပါတယ်ကျွန်တော်တို့နိုင်ငံတွေ့အရေးကြီးတယ်ဘာဖြစ်လို့အရေးကြီးတယ်လဲဆိုတော့ဒီကုလသမဂ္ဂကနေဟိုကဒုက္ခသည်များအနည်းဆိုပြီးတော့တတ်မှတ်ပြီးမယ်ကျွန်တော်တို့အချိန်တွေကပို့ပြီးတော့ဆိုးလာတယ်အခုနမှပြောတယ်လို့ပဲဒီအဓိကဖေဗူရီလတည်းရဲ့နေ့ကနေပို့ပြီးတော့ဆိုးလာပါတယ
်ဒီမြန်မာနိုင်ငံကဒုက္ခသည်များအရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့နောက်ဆုံးထုတ်ပြန်ချက်မှလည်းပေါ့နော်သူတို့အပိုင်းတစ်ပိုင်းခွဲထားတယ်ဒီဒုက္ခသည်တွေရဲ့အခြေအနေနဲ့နောက်အပြည်ရင်းမှာပဲတိုက်ပွဲတွေကြောင့်ဟိုโอ้ยสุขกว่าทรัพย์ที่เต็งช่องเนี่ยได้ IDB เนี่ยเฉยนี้เนี่ยบลาทที่ซูยาနေတယ်ရှင
်တော်တော်လေးซูยาလာပါတယ်ဒီ UNHCR ကသူတို့ regional ဆိုပြီးတော့ဒီ Asia Pacific Bureau ကနေဒီဂျွန်လတ်တည့်ရက်နေ့ပါသူတို့ Myanmar Emergency Update ဆိုပြီးတော့အရေးပေါ်သူတို့ update ထုတ်လိုက်တယ်ဂျွန်လတ်တည့်ရက်နေ့မှာ ADC အရာဆိုရင်အခုနဒီပြည်တွင်းနဲ့ရဆုံခွာတဲ့ IDPs ကတသိန်းနဲ့8000နီးပါးရှိတယ်။အဲ့ဒီ February လတရနေ့ကနေနောက်ပိုင်းခုထိ February လတရနေ့နဲ့ဒီနေ့အထိပေါ့နော်။တသိန်းနဲ့8000နီးပါးရှိတယ်။ပြီးတော့ refugee အားလည်း refugee ဆိုတော့ဟာကခု initial နိုင်ငံမှာဟိုဟိုရောက်နေတဲ့ refugee လဲဟို1000ကျော်။ဆိုတော့တော်တော်လေးအခြေအနေကဆိုးလာပါလေ။ကျွန်တော်အဓိကဒီကရပြည်နယ်မှာတသိန်းလေးပါလောက်ဟိုတို့ဒီ IDP ရှိပါတယ
်ကုလသမဂ္ဂကဟိုပါဝင်ပြီးတော့ဗောနော်ကိုကျိုးဘက်ဆောင်ရွက်မှုအနေထားရောဘယ်လိုတွေ့ရလဲ
ကုလသမဂ္ဂနဲ့တော်တော်လေးကြိုးစားပါတယ်အခုအဓိက UN Agency လို့ခေါ်တဲ့ကျွန်တော်တို့ UNHCR ဗောနော်အဓိက Refugee နဲ့ IDP တပတ်သက်တာ UNHCR ဒါပေမဲ့အဲ့ဒီ UNHCR တခုထဲမဟုတ်ဘူး UNICEF တို့ပြီးတော့ World Food Program တို့သူတို့ကနေအခု humanitarian assistance လို့ခေါ်တဲ့လူသားစာနာမှုအထောက်ပံ့တွေလည်းသူတို့တော်တော်လေးပေးနေပါတယ်။ဒါပေမဲ့ခက်တဟာကအခုတိုက်ပွဲကအခုဟိုတပ်မတော်ကနေထူးဆီးဆင်းနေတော့ဟိုတော်တော်လေးအခက်အခဲရှိတယ်။ပြီးတော့တချို့နေရာမှာဆိုရင်လည်း ADIDP တွေကိုရှိတဲ့နေရာကိုလည်းဟိုဟာတို့တတ်မတော်ကတည်းတွားခွင့်တွားလာခွင့်ဟိုလည်းခွင့်မပြုဘူးအခက်အခဲတရှိတယ်ဒါပေမဲ့ UN ကနေတော့ကြိုးစားပါတယ် UN ဆိုတဲ့နေရာမှာလည်းကျွန်တော်တခြားနိုင်ငံတွေလည်းပါတယ်ဥပမာ US ဆိုရပေါ့ပြီးတော့ Australia တို့ EU တို့တို့လည်းပါပါတယ်
ပြောဆိုပြောသားတယ်ဒီမြန်မာစစ်တပ်ပေါ့เนาะတက်မတော်ကနေပြီးတော့ဒီလိုလူသားချင်းစာနာမှုအကူအညီတွေနောက်ကုလသမဂ္ဂကနေပြီးတော့ဒီအကူအညီတွေကိုသူတို့တားဆီးနေရတဲ့ရှိတာပေါ့เนาะဘာဖြစ်လို့လဲဆိုတော့တိုက်ပွဲတွေကလည်းဖြစ်နေတယ်ပေါ့လေဆိုတော့ဒါပေမဲ့အဲ့တော့တက်မတော်ကဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ရောဒီချမှတ်ဆောင်ရွက်နေတဲ့အညီအထားကိုဘယ်လိုရှိလဲရှင
်ဟုတ်ကဲ့ဟုတ်ကဲ့တော်တော်လေးစိုးတော့ပေါ့အခုဟိုကြည့်မယ်ဆိုရင်ကျွန်တော်တို့အခုကကြရားပြင်းနေအဆူဆုံးဖြစ်တော့ကျွန်တော်ကြရားပြင်းနေအကြောင်းကျွန်တော်ပြောတယ်ဟိုဘုံကျဲတာပဲဒီတိုင်းပါပဲကျွန်တော်ကချင်ပြည်နယ်မှာလည်းဖြစ်နေပါတယ်အခုဟိုကရင်ပြည်နယ်မှာပဲဖြစ်ဖြစ်ပေါ့နော်တခြားနေရာပဲအခုချင်းပြည်နယ်မှာလည်းအဲ့လိုပါပဲဆိုတော့တို့ကတော့ခါတိုင်းပါပဲဒါတို့ဘုံလေရင်ထက်လည်းခြားတယ်ဟိုဖျားချောင်းမင်းကလေးဟိုကလေးတွေအပါဝင်ပေါ့နော်တို့ကတော့ခြားနေတာပဲ
ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲဒီကြားပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒီလိုအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့IDP တွေအရန်ကိုများလာပေါ့နော်တိမ့်တဲ့ချီဖြစ်လာတယ်သူတို့ပြည်နယ်ဒီမှာကြားပြည်နယ်ဆိုသူတစ်ပြင်ဒါမျိုးမဖြစ်တယ်ဆိုတာနှစ်ပေါင်းများစွာကတည်းကဒါမျိုးလည်းမကြုံခဲ့ဘူးတော့ဒါမျိုးကြုံရတဲ့ခါကျလူတို့အနေနဲ့လည်းတော်တော်လေးဒုက္ခရောက်နေတယ်ဒေတာကန်လူတို့ပေါ့လေအဲ့တော့ဒီလိုတစ်ဖက်တိုက်ပွဲတွေဖြစ်နေတဲ့ဒီဒေတာမှာရှိတဲ့ပြည်သူ့ကာကွယ်ရေးတပ်တွေဒီ PDF တွေကလည်းစစ်ကောင်စီတပ်တွေပြန်ပြီးတော့ခုခံတိုက်ခိုက်နေတဲ့ခါကျတော့အဲ့တော့တစ်ဖက်မှာကျတော့ဒီလိုဒေတာကန်ဒီပြည်သူတွေရဲ့မေတ္တာရက်ခံချက်ကြောင့်တချို့ PDF တက်တွေကနေပြီးတော့သူတို့တိုက်ပွဲတွေကိုစစ်ကောင်စီကိုတိုက်နေတဲ့တိုက်ပွဲတွေသူတို့ရက်ဆိုင်နေပေါ့နော်ယာယီရက်ဆိုင်နေဆိုတာမျိုးလဲကြေညာချက်တွေထုတ်ပြန်တာမျိုးတွေလည်းရှိတယ်။အဲ့လိုပေါ့နော်ဒီဟာမျိုးတွေကိုခြေနေကြည့်လို့ရှိရင်ဒုက္ခတွေတွေပုံပြီးများလာတာကမြန်မာဒီစစ်ကောင်စီကြောင့်လားဒီဒေတာကန်ဒီပြည်သူကာကွယ်ရေးတက်တွေ PDF တွေကြောင့်ပါရှင
့်။အခုကဒီတမတော်ကအဲ့ဒီအခုနကျွန်တော်ပြောသလိုဒီကြားပြည်နယ်ကိုကျွန်တော်ဥပမာအနေနဲ့ကျွန်တော်ပြောတာတခြားပြည်နယ်မှာလည်းအခုလုပ်ပုံလုံးတွေအတူတူပဲ pattern of behavior ပေါ့နော်တမတော်ရဲ့ဟိုဟာပေါ့ရက်စက်မှုကအတူတူပါပဲချင်းပြည်နယ်မှာလုပ်ပုံလုံးတွေနဲ့ကချင်ပြည်နယ်မှာရောအခုကြားပြည်နယ်မှာဖြစ်နေတဲ့ဟာအတူတူပါပဲဆိုတော့တမတော်ကတော့ဒီပြည်သူတွေကိုအမြင်နှိမ့်ဆက်နေပါတယ်ဒါတတ်မတော်ကြောင်းပါပဲ
အခုဆိုရင်ဒီချင်းပြည်နယ်ဘက်မှာဆိုလို့ရှိရင်လေဒီမြင့်တက်အပါဝင်ပေါ့နော်ဒီချင်းပြည်နယ်တပြည်နယ်လုံးမှာတော်တော်လေးအခြေအနေတွေဆိုးနေတယ်ဒေသခံတွေမြို့တွေရွာတွေကိုအလုံးနေအိမ်တွေကိုဆုံးခွာထွက်ပြေးရတယ်နီးစပ်ရာတောတွေထဲမှာပုန်းအောင်နေရတယ်ဆိုတော့နောက်တစ်ဖက်မှာလည်းရာသီဥတုအခြေအနေတွေရှိတော့အခုဒီဒုက္ခတွေရင်ဆိုင်နေရတဲ့အခြေအနေရောဘယ်လောက်ထိဆိုးနေလဲ
အခုဟိုဥပမာမင်းသားဆိုရင်အခုဒီတတ်မတော်ရဲ့အဆုံးအောင်မှာပဲဆိုတော့ပြည်သူတွေကထွက်ပြေးကြတော့ခုဟိုပါတထောင်ကျော်မြန်မာမြို့နယ်မှာဆိုတော့အဲ့ဒီ IDP camp ဆိုတာရှိတယ်အဲ့ဒီ IDP camp ကိုတော့မှသူတို့ဆက်တိုက်တယ်ဆိုတော့တော်တော်အခက်အခဲရှိတယ်ဟိုကျွန်တော်တို့သိရတဲ့လောက်က WHO ကလည်းအဲ့ဒီဟိုအစတောက်ကိစ္စထောက်ပံ့ဖို့သူတို့တော့ဖို့ကြိုးစားနေတာပဲတတ်မတော်ကလည်းခုမပြုတ်ဘူးလို့ကျွန်တော်ကြားရတယ်အဲ့ဒါလိုပါပဲခုကျွန်တော်ချင်းပြည်နယ်ကဟိုCDF ပေါ့နော် CDF ကတော်လေးဆုံးရှာတယ်ဆိုတော့ဒီမင်းသားအပြင်အခုတောင်ပိုင်းကမ်ပလေတို့ပလေဝါတို့အခုကတော့ကျွန်တော်မြောက်ပိုင်းအဓိကထန်တလန်မြို့နယ်ဟာခါမြို့နယ်မှာလည်းတော်တော်လေးလွန်ခဲ့တဲ့ပတ်မှာဆိုရင်ထန်တလန်မြို့နယ်မှာ73ရွာလုံးလုံးပဲတို့အခုထွက်ပြေးတယ်73ရွာထန်တလန်မြို့နယ်73ရွာမှာဆိုတော့အဲ့မှာတို့ဟိုအင်ဂျန်နယ်ဆောက်ကိုမီဇိုရမ်နယ်ဆောက်ကိုတွားတော့အခုမိုးရာတီဆိုတော့အော်ကလေးတော်တော်လေးဟိုကင်လုံးဖူကအစီမပြေဘူးဒါကြောင့်မို့သူများယူအောင်မှာတွားနေတယ်ကြောက်ရတယ်ပြီးတော့မီဇိုရမ်ဖက်ကိုလည်းတွားမယ်ဆိုနေအခုတော်တော်လေးအခက်အခဲရှိပြန်ရောဆိုတော့ဒါပေမဲ့အဲ့ဒီတတ်မတော်ကနေဆက်ပြီးတော့တိုက်နေတယ်တော်တော်လေးအခက်အခဲရှိပါတယ်
တစ်ခါမှလည်းဒီကိုဗစ်ပိုးတွေပြန်ပြီးတော့တွေ့လာတယ်ပေါ့နော
်
ဆိုတော့ဒီကိုဗစ် -19 ဒီကူးစက်နေတဲ့အနေအထားအနေအထားလည်းရှိနေတော့အခုအထူးသဖြင့်ဒီချင်းပြည်နယ်ကသူကအိန္ဒိယနဲ့လည်းနေဆက်ဖြစ်နေတယ
်ဆိုတော
့အိန္ဒိယမှာလည်းဒီကိုဗစ်အထူးသဖြင့်အိန္ဒိယကစတွေ့တဲ့ဒီ Delta ဆိုတဲ့ဒီဟိုပါပေါ့ virus ပိုးကလည်းတော်တော်လေးအနေအထားကြီးတဲ့ခါကျတော့အဲ့တော့အခုချင်းပြည်နယ်ကအခုဒီစစ်ဘေးဒုက္ခတွေရဲ့အနေအထားမှာဒီ covid 19အခုကူးစက်တဲ့အခြေအနေရောအနေအထားရောဘယ်လောက်ထိဆိုးရွားနေရလဲ
ဟိုအခုက ခုနအမပြောသလိုပဲ COVID-19 ကိစ္စကကျွန်တော်တို့ချင်းပြည်နယ်မှာလက်ခုချင်းနဲ့ဆိုးလာတယ်အခုဖလမ်းမှာရောအဲ့ဒီပြင်ကျွန်တော်တို့မီဇိုရမ်ကိုလည်းဖြတ်လာတဲ့အခါကျရင်လည်းအခုအိန္ဒိယကတော်တော်လေးချင်းနေဆိုးတယ်ဒါကြောင့်မီဇိုရမ်ပြည်နယ်မှာလည်းအချင်းနေဆိုးတယ်အခုမီဇိုရမ်မှာလည်းဆုံသွားတယ်လို့ရှိတယ်ကျွန်တော်တို့ဒုက္ခတွေချင်းတွေပေါ့နော်ဒါကြောင့်မို့အခက်ခဲကတော်တော်လေးတော်တော်လေးများပါတယ်
โอเคအဲ့တော့ဟိုကုလသမဂ္ဂတို့အခုလိုပေါ့နော်နိုင်ငံတကာအကူအညီပေးအဖွဲ့တွေညီနေရအောင်အထူးသဖြင့်ဒီဒုက္ခသည်တွေကိုသူတို့ကူညီတဲ့နေရာမှာပေါ့နော်ဟိုဘလို့ပုံစံမျိုးတွေနဲ့ဟိုထိထိရောက်ရောက်ကူညီနိုင်တယ်လို့မြင်တယ်ရှင
်သူပိုင်းရှိတယ်အဲ့ဒီပြည်တွင်း IDPs အတွက်ကြတော့အခုဥပမာကျွန်တော်တို့ဟိုဟိုတခြားနေရာတော်တော်လေးဆိုးပါတယ်ကျွန်တော်ဥပမာအနေနဲ့ကျွန်တော်ချင်းအကြောင်းကိုပြောကြည့်မယ်ဘာဖြစ်လို့ကျွန်တော်ချင်းအကြောင်းပို့ပြီးတော့တည်တော့နော်ဥပမာဆိုရင် UNHCR ရုံးကချင်းပြည်နယ်မှာမရှိဘူးမှာချင်းပြည်နယ်မှာ UNHCR ရုံးရုံးခွဲပြီးဖြစ်ဖြစ်ပေါ့နော်မရှိတော့သူတို့မှအလုံးလုံးတစ်ခါကျန်ခဲ့တယ်ဥပမာအခု information ကဘယ်နှစ်ယောက်ထွက်ပြီးတာလဲဘယ်နှစ်လဲဥပမာဟိုတနေ့ဒီ UNHCR ကကျွန်တော်ဒီနေ့မှာ update လုပ်တော့ကျွန်တော်လည်းကောင်းကောင်းတော့ကျွန်တော်လည်းပါတယ်ဘာတော့ကျွန်တော်ထောက်ပြလိုက်တယ်သူတို့ကလေဟိုကနဲ့4000နဲ့6000ကြီးပါလို့ကျွန်တော်ထောက်ပြလည်းမဟုတ်ဘူးအခုကဒီ refugee ကဟိုပေါ့1000 1500ကျော်ရှိပြီလို့ကျွန်တော်ထောက်ပြလိုက်တယ်ပြီးတော့ဟိုတနေ့ကလည်း humanitarian humanitarian Yangon ရဲ့ UN humanitarian ရုံးကနေထုတ်လိုက်တော့ကျွန်တော်5ရင်းနေမှာသူတို့ကဟို6000ဟောပေါ့420လောက်ပဲ ID ရှိတယ်သူတို့က information လို့ထွက်တယ်ကျွန်တော်ထောက်ပြလိုက်တယ်မကဘူးကျွန်တော်တို့4000ကျော်ရှိတယ်လို့ဆိုတော့အဲ့ဒါသူတို့ကကျွန်တော်အပြည့်တင်တာမဟုတ်ဘူးသူတို့ကရုံးမရှိဘူးခုချင်းပြည်နယ်မှာ UNHCR ရုံးခွဲမရှိတော့သူတို့ data ကောက်တခါကျရင်သူတို့မှာအခက်အခဲရှိတယ်တစ်ချက် refugee ကိစ္စ refugee ကျွန်တော်တို့ခုအော် time pass ဆိုရင် UNHCR ရုံးက Bangkok မှာလည်းရှိတယ် regional ရုံးကလည်း Bangkok မှာရှိတယ်ပြီးတော့ Thai နဲ့ဆက်မှာလည်းသူတို့ဟိုမှာဟိုဒီရုံးခွဲ UNHCR ရုံးခွဲတွေရှိတော့အလုံးလုံးတခါကျပြီးပြီးတော့အဆင်ပြေတယ်ပြီးတော့ဒါပေမဲ့ကျွန်တော်တို့အိန္ဒိယဖက်တော့ပါခက်ခဲရှိနေတယ်လေဆိုတော့ခု UNHCR ရုံးကနယူးဒီလီမှာရှိတယ်ဒါပေမဲ့မီဇိုရမ်မှာရုံးခွဲမရှိဘူးအဲ့ဒီရုံးခွဲအပြင်ပေါ့နော်အခု UNHCR ရုံးဒီဘန်ကောက်ဖြစ်ဖြစ်နယူးဒီလီဖြစ်ဖြစ်မီဇိုရမ်တို့ခွင့်ကိုအိန္ဒိယအစိုးရနဲ့ခွင့်မပြုဘူးအတတော်လေးခက်ခဲရှိတယ်ခုကျွန်တော်တို့ပဲအဲ့ဒါခု advocacy လုပ်နေတယ်ကျွန်တော်တို့ကတော့ UNHCR ရုံးဟောတွားဆီချင်တယ်မစ္စတာရမ်ကိုဒါပေမဲ့အခုထိနယူးဒယ်လီကနေတွားခွင့်မပြုဘူးဆိုတော့ပြီးတော့ဟိုနိုင်ငံတကာ humanitarian agencies တွေပေါ့နော်ဥပမာဆိုရင်ဟိုကျွန်တော်တို့ Thailand ဖက်မှာရှိတယ်ဟိုဥပမာ International Rescue Committee ပေါ့ IRC ပေါ့သူတို့ရုံးမှာလည်းရှိတယ်သူတို့အိန္ဒိယမှာရုံးမရှိဘူးသူတို့လည်းမစ္စတာရမ်ကိုတွားခွင့်မပြုပြန်ဘူးနယူးဒယ်လီကနေဆိုတော့ကျွန်တော်တို့ချင်း refugee တွေကတော်တော်လေးဟိုအခက်အခဲရှိတယ်ဟိုအမတို့လည်းတိတိတားဖြစ်မှာအခုဆိုရင်ကျွန်တော်တို့လွတ်တော်အမတို့တော်တော်များများရောက်လာပြီရောက်နေပြီဟိုမှာတို့မှာအခက်အခဲရှိတယ
်အခုဒီချင်းပြည်နယ်ဝင်ကြီးချုပ်ကိုတိုင်းဒီမီဇိုရမ်ဘက်ကိုရောက်သွားပြီပေါ့နော်ဆိုတော့အဲ့လိုမျိုးဒီရွေးကောက်ခံလွတ်တော်အမတ်တွေကိုအခုစစ်ကောင်စီကဖိအားပေးနေတဲ့အခြေအနေပေါ့နော်နောက်ပြီးတော့ဒီလွတ်တော်အမတ်တွေဟိုရင်ဆိုင်နေရတာတွေကပေါ့နော်ဘယ်လောက်ထိအခြေအနေတွေဆိုးနေလဲရှင
့်ကျွန်တော်တို့တည်ရတဲ့လောက်ကတော့အခုစစ်ကောင်စီ SAC ကနေလွတ်တော်အမတ်တွေကိုလက်မထိုးခိုင်းတယ်မင်းတို့ CRPH ကိုအဆက်အသွယ်လုပ်မလား CDF ကိုအဆက်အသွယ်လုပ်မလား NUG ကိုအဆက်အသွယ်လုပ်မလားမလုပ်ဘူးလားဆိုပြီးတော့အခုတို့လက်မထိုးခိုင်းတယ်ဆိုတော့အခုချင်းပြည်နယ်မှာဆိုတော့ကိုကလက်မမထိုးဘူးဆိုရင်တော့အဖန့်ခံဖို့ပဲရှိတယ်။ဒါကြောင့်မို့ကျွန်တော်တို့တည်ရတဲ့လောက်ကတော့အခုချင်းပြည်နယ်ရဲ့လွတ်တော်အမကန20ကျော်အခုရောက်နေပြီ။ကျွန်တော်တို့ကြားရတဲ့သတင်းအရဆိုရင်တော့ပြည်နယ်ဝန်ကြီးချုပ်စလိုက်လျန်တွေလည်းရောက်တယ်။ဒီချင်းပြည်နယ်နဲ့ထူးခြားတာဟာကဒီရဲတွေတော်တော်များများရောက်တယ်။မီတက် firefighters တွေတော်လင်းမြန်မြန်ရောက်တယ်ပြီးတော့ဒီဆရာဝန်တွေတော်တော်လေးရောက်တယ်ဘာဖြစ်လဲသူတို့က CDF မှာပါတယ်ဟာခဆရာဝန်တွေမြို့ပေါ်မြို့တော်ဟာခဆရာဝန်တွေတော်တော်လေးရောက်လာတယ်ပြီးတော့ကျောင်းဆရာဆရာတွေလည်းဟိုတော်တော်လေးရောက်လာတယ် ဘာဖြစ်လဲဆိုတော့ဒီ CDM လှုပ်ရှားမှုကဒီ percentage အနေနဲ့ဆိုရင်တွက်မယ်ဆိုရင်ကျွန်တော်တို့ချင်းပြေနေတာတော်တော်လေး percentage ကပြရတယ်အခုကြောင်းဖွင့်တော့လဲကြောင်းမတည့်ကြဘူး percentage အနေနဲ့တော်တော်လေးကြောင်းမတည့်တာများတယ်ဆိုတော့အခုကကျွန်တော်ချင်းပြေနေကဒီ CDM movement ပဲဖြစ်ဖြစ် CDF ဖြစ်ဖြစ်ဟိုတော်တော်လေးလှုပ်ရှားမှုကအားကောင်းတော့အခုလိုကျွန်တော်တို့ဒီလွတ်တော်အမှတ်တွေထွက်ပြေးလာတဲ့ဆိုတာကတော့ကျွန်တော်တို့အနေနဲ့အမထူးဆန်းလောက်ဘူးပေါ့နော်ဘလို့ပဲမအောင်အောင်ဘူးပေါ့
မြန်မာနိုင်ငံမှာကဒီဒုက္ခတွေအကျက်တွေကအရန်ဟိုကြီးမားနေတာဒီရော့မသွားတဲ့ပြင်များများပြီးတော့အခြေအနေတွေဆိုးလာတဲ့ဒီအရေးရှိအကျိုးဆက်ကဘာဖြစ်လာမလဲရှင
်ပိုဆိုးလာတယ်အခုကျွန်တော်တို့ပြောနေတာကဒီ UNHCR ရဲ့ဟိုဟိုဂျွန်လတ်ဒီရဲ့နေ့ရဲ့ update ပေါ့နော်အဲ့ဒီပြည်နယ်တစ်ခုထဲမဟုတ်ဘူးကျွန်တော်တို့ပြည်နယ်ထဲတိုင်းဒေသကြီးတွေကလည်းရန်ကုန်လည်းပါတယ်ကျွန်တော်တို့ဆိုရင်စကိုင်းတိုင်းဆိုတော်တော်များများပါတယ်ခုနကကျွန်တော်ပြောသလိုပေါ့နော်ဆိုတော့အချိန်လေးကပိုဆိုးလာတယ်ဘာဖြစ်လို့လဲဆိုတော့အခုလိုမျိုးဒုက္ခတွေတို့ကျွန်တော်တို့ပြည်တွင်းနေရဆွန့်ခွာတဲ့ IDPs ကိစ္စကဘာကြောင့်လဲအဓိကနိုင်ငံရေးပြဿနာပဲဒီစစ်တပ်ပြဿနာပဲဒါကြောင့်မို့နိုင်ငံရေးရမယ့်ဖြစ်ရှင်းနိုင်လို့ဆိုရင်ပိုပြီးတော့ဆိုးလာမယ်ဟိုဒီနိုင်ငံရေးကိစ္စကမဖြစ်ရှင်းဘူးဆိုရင်တော့ဒီကိစ္စကိုပြီးတော့များလာမယ်နိုင်ငံတကာရဲ့ဖြစ်ရတယ်လည်းများလာမယ်လို့ကျွန်တော်သုံးသပ်ချင်တယ
်ဒါကတော့ Maryland ပြည်နယ်ကချင်း Association ရဲ့အမှုဆောင်ဒါရိုက်တာဇိုးတုံမုံးပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင်အခုလိုမျိုးအချိန်ပေးပြီးတော့ကျမတို့ view မြန်မာပိုင်းကိုဖိတ်ကြားပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်
ပါရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်း season လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်စနေညတော့ဒရင်ပတ်စင်ကနာတွေနားဆင်ပြီးတဲ့နောက်အခုဆက်ပြီးဒရင်ချင်းချုပ်ကိုပြောပြပါမယ်ဒီကနေ့ဟာနိုင်ငံတော်အမေရိကန်ပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့86နှစ်ပြည့်အမွေးနေ့ဖြစ်ပြီးနိုင်ငံတော်ဝန်ဒေသတော်များမှာပန်းတပိတ်ဆင်နွှဲပြီးတော့ထိမှန်ပြုခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်အများပြည်သူမြင်ကွင်းရှိထွက်လာချိန်တိုင်းမှာပန်းပန်ထားလေးရှိတာကိုထိမှန်ပြုပြီးဒီကနေ့မှာအမျိုးသမီးတွေသာမကအမျိုးသားတွေကပါပန်းပန်ပြီးတော့ဆရာနာသိမှုစန့်ကျင်တပိတ်ဆင်နွှဲကြတာပါ။ရန်ကုန်မြို့တမိုင်းရက်မှာတော့လူငယ်တွေဦးဆောင်တဲ့လျှက်တပြက်ဆန္ဒပြပွဲတစ်ခုလုပ်ခဲ့တာမှာလူထုကပါပူပေါင်းပါဝင်ခဲ့ကြတာတွေ့ရပါတယ်။မြန်မာနိုင်ငံထဲကိုဆစ်လက်နက်တွေမရောက်အောင်တားဆီးဖို့အပါအဝင်တောင်းဆိုချက်တွေပါဝင်တဲ့စုံမဲ့ချက်တရက်ကိုတောက်ကြနေကကျင်းပတဲ့ကုလသမဂ္ဂထူထူးညီလာခံမှာအဖွဲ့ဝင်နိုင်ငံအများစုရဲ့ထောက်ခံချက်နဲ့အတည်ပြုခဲ့ပါတယ်မြန်မာစစ်တပ်ကိုလက်နက်ခဲရောင်းချတာတကဘာလုံးနေနဲ့ပိတ်ပင်ဖို့လူခွင့်ရေးအဖွဲ့တွေအပါအဝင်အမေရိကန်ဥရောပနဲ့တခြားနိုင်ငံတို့ကတောင်းဆိုထားသလိုမဟုတ်တာကြောင့်ဒီဆိုမှတ်ချက်ကအားမကောင်းလှဘူးလို့ဝေဖန်ကြတာတွေလည်းရှိပါတယ်အီရန်သမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခဲ့သူပြည်ပင်ပြောင်းလဲရေးဝါဒီအီရန်ဗဟိုဘဏ်အကြီးအကဲဟောင်းအဒရိုနက်ဆာဟမ်မဒီကသူရဲ့ပြိုင်မဲ့ဖြစ်တဲ့ပြင်းထန်တဲ့ရှေးဥစွဲဝါဒီဘုရားသူကြီးချုပ်အီဘရာဟင်ရိုက်စီကိုသူရှုံသွားတယ်ဆိုတာလက်ခံပြောဆိုခဲ့ပါတယ်။ကမ္ဘာလုံးဆိုင်ရာအကြက်တဲတစ်ခုဖြစ်တဲ့ဒုက္ခသည်အရေးကိုအကူအညီဖြည့်ရှင်းမှုဂျိုးပန်ချက်တဲ့အနေနဲ့ဒီနှစ်မှာဒုက္ခသည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအရေးအတွက်ပို့ပြီးလက်ခံမယ်လို့ကနေဒါနိုင်ငံကပြောပါတယ်ခင်ဗျာ။စနေညတဲ့ VOE Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘီအန်ဒရယ်ဘောင်းကဂင်းဝေးပြီးအောင်မြင်မှုရကျမ်းမှချမ်းသာကြပါစေကျွန်တော်ကြော်ကြော်သိပ်ပါ
This program has come to you.